Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2025ခုနှစ်ဇန်နဝါရီလ2ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာအခုအစီအစဉ်ပထမပိုင်းနိုင်ရွက်ကိုရေဒီယိုကနေ line meter 40 32 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနအိလုံးစာအစီအစဉ်တွေကိုတော့ digital line တွေဖြစ်တဲ့လူထုမိတ်ဆွေရုပ်သံ line VOA မြန်မာပိုင်း internet ဆာမျက်နှာနဲ့ Facebook YouTube တို့ကနေဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်စီသူကတောင်းယူတင်ဆက်သွားမှာပါခင်ဗျာ
တဲ့အစပထမနေ့မှာပဲရုရှားကယူကရိန်းမြို့တော်ကို drone နဲ့တိုက်ခိုက်လို့လူနှစ်ဦးသေဆုံးပြီး6ဦးထဲမှနေဒဏ်ရာရခဲ့ပါတယ်။ရိုဟင်ဂျာပြည်ပခန့်နဲ့မြန်မာအရေးအထူးညီလာခံကျင်းပနိုင်ရေးဥဆောင်စီစဉ်မှုကုလသမဂ္ဂဆိုင်ရာဖင်လန်နိုင်ငံသံမတ်ကြီးနဲ့မလေးရှားနိုင်ငံသံမတ်ကြီးတို့ပူးတွဲတာဝန်ပေးရခံရပါတယ်။မြန်မာနဲ့ကမ္ဘာတစ်ဝန်းစစ်ပွဲတွေရပ်ပြီးငြိမ်းချမ်းချမ်းဖြေရှင်းသွားနိုင်ဖို့ပုပ်ဟယန်းမင်းကြီးဖရန်စစ်ကနှစ်သက်ဆုမွန်ကောင်းတောင်းပါတယ်။
အဲ့ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူနှစ်ကုန်ထူးစီစဉ်ဖြစ်2024ခုနှစ်အတွင်းမြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကိုတင်ပြထားတဲ့2024မြန်မာနိုင်ငံအကြောင်းတင်ဆက်ပေးသွားပါမယ်။ဒါ့အပြင်အပတ်စဉ်တင်ဆက်နေကြအင်တာနက်ဆွေးနွေးကမ်းဂျန်စီစီစဉ်နဲ့အပတ်စဉ်အားကစားစီစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်။ခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ပြူထွေးကကြောပြပေးပါပါခင်ဗျာ။
2025ခုနှစ်နှစ်သက်အစပထမနေ့မနက်စောစောမှာပဲရုရှားကယူကရိန်းမြို့တော်ခီဖ်ကိုဒရုန်းနဲ့ပစ်ခတ်တိုက်ခိုက်လို့လူနှစ်ဦးသေဆုံးပြီး6ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ရက်ကွက်နှစ်ခုမှာအဆောက်အဦတချို့ထိခိုက်ပျက်စီးခဲ့တယ်လို့ယူကရိန်းဆိုရတာဝန်ရှိသူတွေကပြောပါရယ်တိုက်ခိုက်မှုအတွင်းမှာခီဖ်မြို့လယ်ကလူနေတိုက်ခန်းတစ်ခုရဲ့အလွှာနှစ်ထပ်ဒစိမ့်တစ်ပိုင်းပျက်စီးသွားခဲ့ပြီးအဲ့ဒီမှာလူနှစ်ဦးသေဆုံးခဲ့တာဖြစ်တယ်လို့နိုင်ငံတော်ရေးဘော်ဌာနကပြောပါရယ်တစ်ချိန်တည်းမှာပဲ Ukraine National Bank ကလည်းအနီးနားမှာရှိတဲ့သူတို့ရဲ့ဘဏ်အဆောက်အဦတစ်ခုကို drone အပြက်အစီးပိုင်းစားတွေထိမှန်ခဲ့လို့ထိခိုက်ပျက်စီးတာတွေရှိခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။လူတွေနှစ်သက်ကိုကြိုနေကြတဲ့အချိန်မျိုးမှာတော့ Russia ကတော့ Ukraine ကိုဘယ်လိုထိခိုက်နာကျင်အောင်လုပ်ရမလဲဆိုတာကိုပဲအာရုံစိုက်နေခဲ့တယ်လို့အခုတိုက်ခိုက်မှုနဲ့ပတ်သက်ပြီး Ukraine သမ္မတ Volodymyr Zelensky ကလူမှုကွန်ရက်ကနေတစင်ပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံဒေသအများပြားကိုရုရှားကညလုံးပေါက်တိုက်ခိုက်ခဲ့တဲ့အဝေးထိန် drone 70စင်းတွေက63စင်းကိုတော့ယူကရိန်းစစ်တပ်ကပြစ်ချဖျက်ဆီးနိုင်ခဲ့ပြီး drone 46စင်းကတော့ဆက်ချွင်ပြီးသူ့အတူပြတ်ကျခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါရရှင်။ဂါဇာကမ်းမြောင်အလဲပိုင်းနဲ့မြောက်ပိုင်းဒေသတွေကိုအစ္စရေးကလေကြောင်းကတိုက်ခိုက်လို့နှစ်သိက္ကူးနေဖြစ်တဲ့ဗဟုထုနေတုန်းကပါလက်စတိုင်း18ဦးထက်မနည်းသေဆုံးခဲ့တယ်လို့ပါလက်စတိုင်းအစိုးရအရာရှိတွေကပြောဆိုသလိုဒေသတွင်းသတင်းတွေကလည်းဖော်ပြပါရယ်။တိုက်ခိုက်မှုအတွင်းမှာဂါဇာကမ်းမြောင်ကဂျဘာလီယာအရက်မှာအိမ်တလုံးကိုထိမှန်ခဲ့ပြီးတော့ဒီဂါဇာကမ်းမြောင်အလယ်ပိုင်းမှာရှိတဲ့ဘူရက်ချ်ဒုက္ခသည်စခန်းလည်းထိမှန်ခဲ့တာဖြစ်ပါတယ်။အခုတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ Israel စစ်တပ်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပေမဲ့လို့ပုံထုနေ့အစောပိုင်းတုန်းကတော့အဲ့ဒီဒေသကစစ်သွေးကြွတွေက Rocket ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်နေတယ်လို့ဆိုပြီးတော့ဘူရက်ချ်အရက်ကနေလူတွေထွက်ခွာကြဖို့သတိပေးခဲ့ပါတယ်။2023ခုနှစ်အောက်တိုဘာလ9ရက်အစ္စရေးတောင်ပိုင်းကိုဟာမတ်စ်တွေဝင်ရောက်တိုက်ခိုက်ခဲ့ခြင်းကစလို့အဲ့လိုဝင်ရောက်နိုင်အောင်ဥစားကူညီပေးခဲ့တဲ့ဟာမတ်စ်စစ်သွေးကြွားအဗ်ဒ်အယ်ဟာဒီဆာဘာကိုချေပုန်းနိုင်ခဲ့တယ်ဆိုပြီးတော့အစ္စရေးစစ်တပ်ကပြောပါရယ်ဟာမတ်စ်တွေအနေနဲ့ရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာတွေမရက်ဘူးဆိုရင်ဂါဇာကိုလေကြောင်းကတိုက်ခိုက်တာတွေအခုထက်ပိုပြီးတော့အရှိန်မြင့်မယ်လို့လည်းအစ္စရေးစစ်တပ်ကပုံထုတ်လေးကထပ်မံသတိပေးပါရယ်ဂါဇာကမ်းရောင်ဒေသတလျှောက်တိုက်ပွဲတွေကတော့နေရာနှံ့ပြန့်နှံ့နေပြီးဒေသလူဦးရေ 1.3 သန်းထဲမှာ90ရာခိုင်နှုန်းလောက်ကအိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြတာဖြစ်ပါရယ်ရှင်အမေရိကန်ပြည်ထောင်စုလူအီစီယားနာပြည်နယ်နယူးအော်လင်းစ်မြို့မှာနှစ်သက်ကူနေကလူအုပ်ထဲကိုထရက်ကားနဲ့ဝင်တိုက်ပြီးတနက်နေ့ပြစ်ခတ်တိုက်ခိုက်လို့လူ10ဦးသေဆုံးပြီးတော့35ဦးကျော်ထိခိုက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ဟာအချမ်းဖတ်ဝါဒဆွဲတိုက်ခိုက်မှုဟုတ်မဟုတ်ဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့ဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးဘူရို FBI ကပြောပါရယ်တိုက်ခိုက်သူအဖြစ်ယူဆရတဲ့သူကတော့ရဲတွေနဲ့အပြန်အလှန်ပစ်ခတ်ချိန်မှာတေဆုံသွားပါတယ်တိုက်ခိုက်တဲ့သူဟာလူတွေအစုလိုက်အပြုံလိုက်ထိခိုက်သေးသေးအောင်ဆူဆူဝါဝါလုပ်ခဲ့ပြီးထွက်ပြေးဖို့ကြိုးစားခဲ့တယ်လို့ New Orleans ရဲအရာရှိချုပ် N. Kirkpatrick ကပေါ်ထူးနေတုန်းကရုပ်သံသတင်းစာရှင်းလင်းပွဲမှာပြောပါတယ် New Orleans မြို့ကလူစီကားတဲ့ Canal နဲ့ Bourbon Lanson French Quarter အရက်မှာပေါ်ထူးနေမနက်3:15မိနစ်လောက်မှာအခုတိုက်ခိုက်မှုဖြစ်ခဲ့တာပါသမန်းဝင်ခီးသွွားနေရတခုဖြစ်တဲ့အဲ့ဒီနေရာမှာဘားဆိုင်တွေအများပြားရှိပြီးတော့တေဂီတာအတန်တွေနဲ့ညံနေတက်တယ်လို့နှစ်သက်ကူအချို့ပျော်ပွဲရွှင်ပွဲတွေကိုအကြီးကျယ်လုပ်ကြတဲ့နေရာဖြစ်လူသိများပါတယ် တိုက်ခိုက်တဲ့သူဟာလူအုပ်ထဲကိုကားနဲ့ဝင်တိုက်ခဲ့ပြီးတဲ့နောက်မှာကားတွေကထွက်လာပြီးသူ့ကိုဟန့်တားဖို့ကြိုးစားတဲ့ရဲအရာရှိတွေကိုတနက်နဲ့ပစ်ခတ်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့နောက်ရဲတွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းမှာသူသေဆုံးသွားခဲ့တာဆိုပြီးတော့လည်းရဲတပ်ဖွဲ့ကပြောဆိုပါတယ်ရှင်။
View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်။
2025ခုနှစ်နှစ်သက်ရဲ့နှစ်ဆန်းနှစ်ရက်ကြာသာရင်းနေမနက်ခင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ရွှေချာပြိပခနဲ့မြမရေးဆိုင်ရာနိုင်ငံတကာအထူးညီလာခံတရက်ကျင်းပနိုင်ဖို့အတွက်လိုအပ်တဲ့ညှိနှိုင်းဆွေးနွေးမှုတွေနဲ့ဥဆောင်စီစဉ်တာတွေကိုလုပ်သွားဖို့ကုလသမဂ္ဂဆိုင်ရာဖင်လန်နိုင်ငံတန်မတ်ကြီးနဲ့မလေးရှားနိုင်ငံတန်မတ်ကြီးတို့နှစ်ဦးကိုပူးတွဲတာဝန်ခံတွေအဖြစ်နဲ့ခန့်အပ်လိုက်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဖိုင်လီမွန်ယန်ကထုတ်ပြန်ပြောဆိုပါတယ်။2024ခုနှစ်ဒီဇင်ဘာလ18ရက်နေ့ကချမှတ်ခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်နဲ့အညီအခုလိုခန့်အပ်တာဖြစ်ပြီးတော့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေနဲ့တခြားသောလူနည်းစုဝင်တွေကြုံတွေ့နေရတဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေနဲ့ပတ်သက်ပြီးကူညီဖြည့်ရှင်ပေးနိုင်ဖို့ကြိုးပမ်းတဲ့အနေနဲ့ဒီနှစ်2025ခုနှစ်ပထမ3လပတ်အတွင်းမှာအဆင့်မြင့်တာဝန်ရှိသူတွေပါတဲ့အထူးညီလာခံတရက်ကျင်းပဖို့အထွေထွေညီလာခံမှာဆုံးဖြတ်ထားတာဖြစ်ပါတယ်။ဒီအတွက်အခုခန့်အပ်လိုက်တဲ့ဖီလန်တန်မတ်ကြီးအယ်လီနာကယ်ကူနဲမလေးရှားတမ်မတ်ကြီးအာမက်ဖိုင်ဆန်မူဟမ်မက်တို့ဟာဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကအစိုးရအရာရှိတွေနဲ့ဆွေးနွေးညှိနှိုင်းတာတွေကိုလုပ်သွားမှာဖြစ်တယ်လို့အထွေထွေညီလာခံဥက္ကဋ္ဌရန်ကဒီဇင်ဘာလ30ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်ရှင်။မန္တလေးတိုင်းငဇုံးမြို့နယ်တဲကတားကျင်ကြေးရွာကိုမနေ့ကစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်လို့ကလေးငယ်တအူးအပါအဝင်လူ9ဦးသေဆုံးခဲ့ပါတယ်။ဒီဇင်ဘာလ31ရက်နှစ်တကူညပိုင်းမှာလေကြောင်းကနေ3ချိန်ဘုံကျဲတိုက်ခိုက်ခဲ့တာမှာအသက်5နှစ်အရွယ်ကလေးငယ်တဦးအပါအဝင်မိသားစုဝင်5ဦးသေဆုံးခဲ့တာဖြစ်ပြီးတော့စိုးရိမ်စရာဒဏ်ရာရတဲ့သူတွေလည်း6ဦးအထိရှိတယ်လို့ဒေသခံတွေကပြောပါတယ်။နေအိမ်တချို့လည်းထိခိုက်ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနေရာမှာတိုက်ပွဲဖြစ်နေတာမရှိဘဲနဲ့လေကြောင်းကနေတိုက်ခိုက်ခံရတာဖြစ်ပြီးတော့နောက်ထပ်လေကြောင်းတိုက်ခိုက်တာတွေလည်းရှိနိုင်တယ်လို့ဒေသခံတွေကစိုးရိမ်ပြီးဘေးလွတ်ရာကိုတင်းရှောင်နေကြပါတယ်။တားကျင်ရွာဟာဒီတစ်ချိန်အပါအဝင်လေကြောင်းတိုက်ခတ်မှု၄ချိန်ခံထားရပြီးအစပိုင်းတုန်းကလည်းဒီလေကြောင်းတိုက်ခတ်မှုတွေမှာလည်းလူသေဆုံးတာတွေရှိခဲ့ပူပါတယ်။အခုလေကြောင်းတိုက်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တင်းထုတ်ပြန်တာမရှိသေးပါဘူး။ဒီတော့တွင်းမှာပဲမကွေးတိုင်းပခုတ်ကူမြို့နယ်မြစ်ချေမြို့ဘက်မှာလည်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းနေအိမ်တချို့မိရှုခံရတယ်လို့ဒေသခံတွေကပြောပါတယ်။ဒီဇင်ဘာ3ရက်နေ့ကပခုတ်ကူတပ်မတရားတစ်ကထွက်လာတဲ့စစ်တပ်ဟာမြစ်ချေမြို့မှာနေမြေရှင်းလင်းနေပြီးတော့ဒီဇင်ဘာလ31ရက်နေ့မှာတော့စပေကြီးရွာကနေအိမ်တွေကိုမိရှို့ဖျက်ဆီးခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါရရှင်။မြမအပါဝင်ကဘာတဝမ်းစစ်ပွဲတွေအဆုံးသတ်ပြီးငင်းချင်းနဲ့ပြန်လည်ရင်ကြားစစ်ရေးအထောက်ကျိုးပန်းနိုင်ဖို့ဆူတောင်းပါတယ်ဆိုပြီးတော့ပုံဟန်မကြီးဖရန်စစ်ကဇန်နဝါရီလ1ရက်နေ့တက်ကူနေဆူတောင်းပွဲမှာမိတ်ကြားသွားခဲ့ပါတယ်။Ukraine, Gaza, Israel, Myanmar နဲ့ဒီစစ်ပွဲတွေဖြစ်နေတဲ့နိုင်ငံဒေသတွေမှာရှိနေကြတဲ့ပြည်သူတွေအတွက်မမေ့မလျော့သူစုတောင်းပေးနေပါတယ်ဆိုပြီးတော့လည်းပုံဟန်မင်းကြီးကမိန့်ကြားပါတယ်ပြည်ပခဒေသတွေမှာတွဲဆုံဆွေးနွေးအပြေရှားနိုင်ဖို့ဝိုင်းဝန်းကြိုးပမ်းနေကြတဲ့သူတွေကိုလည်းကျေးဇူးတင်တဲ့အကြောင်းနဲ့စစ်ပွဲတွေချုပ်ငြင်းပြီးငြင်းရတဲ့အဖြစ်ရတဲ့အထိအခိုက်အမာအားဆိုင်လှုပ်ဆောင်သွားနိုင်ချလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းပုံဟန်မင်းကြီးကပြောပါတယ်တစ်ချိန်တည်းမှာလည်းဒီချမ်းသာတဲ့နိုင်ငံတွေကကမ္ဘာခေါင်းဆောင်တွေအနေနဲ့နွမ်းပါတဲ့နိုင်ငံတွေရဲ့ကျွေးမြီတွေကိုရှော့ပေါ်တာပယ်ဖျက်ပေးတာတွေလုပ်ပေးဖို့လည်းနှစ်တည်ကူနေမှာပုံဟန်မင်းကြီးကတိုက်တွန်းတောင်းဆိုသွားခဲ့ပါတယ်ဒါအပြင်ကိုဝင်ဖျက်ချခွင့်နဲ့ပတ်သက်ပြီးတော့လည်းဒါကိုလက်မခံချဖို့နဲ့လူအသက်တစ်ချောင်းကိုတရေတဲတဲ့အချိန်ကနေတဘာဝအတိုင်းသိဆုံးတဲ့အချိန်အထိအလေးထားတန်ဖိုးထားကာကွယ်ကြဖို့စိတ်ပီတာရင်ပြင်ဘက်စီလီကာဖျားချောင်းမှာနှစ်တည်ကူနေစုဝေးစုတောင်းပွဲအတွင်းပုံဟန်မင်းကြီးကမိန့်ကြားခဲ့တာဖြစ်ပါတယ်ရှင်
Washington, the voice of America, VOA. January 2nd, the Jalarini Manakin, now so on the Rinnego, Makinbury, Piopia Pigarawa, Kusabiro, Nego, two seasons to Kuku, Nibajamari. Natown has set the Kuni drink, Sita Anna, Dambir and Opilare, Nangi, Siwa, Lumi, Jet Derune, Say Pripa Kariha, Natown has set Ligunamawe, such Junia Zewa. Sibwari, ဒေဂျောင်းတက်ခတ်မှုတွေလူစုလိုက်ပြုံလိုက်တပ်ဖြတ်ခံမှုတွေစတဲ့အနေထောင်သတင်းတွေကိုသတင်းဌာနတွေကလည်းနေ့စဉ်ထုတ်လွှင့်နေရဆဲပါ2024ခုနှစ်မြန်မာနိုင်ငံပုံရိပ်ကိုကိုသားညုံစုစည်းတင်ဆက်ထားပါတယ်ခင်ဗျာ
2024ခုနှစ်တနှစ်တာမြန်မာသတင်းတွေကိုပြန်ဖော်ပြတဲ့နေရာမှာရက်စွဲလစဉ်အလိုက်ဖြစ်ရတွေကိုဖော်ပြတာထက်အကြောင်းအရာတစ်ခုချင်းအလိုက်ဖြစ်စဉ်တွေကိုတင်ဆက်သွားပါမယ်အရင်ဆုံးအခုနှစ်မြန်မာသတင်းတွေထဲလှုပ်လှုပ်ခတ်ခတ်အဖြစ်ဆုံးပြည်သူစစ်မှုထမ်းဥပဒေနဲ့စတင်ပါလေအနာသိန်းစစ်ကောင်စီဖို့နေမည်ဆုံးရှုံးမှုတွေနဲ့တူတပ်ဖွဲ့တချို့လက်နက်ချတာတွေထိခိုက်သေးဆုံးတာတွေနဲ့အင်အားပြုံးတိမှုတွေကြောင့်စစ်သားဟောင်းတွေကိုပြန်လည်ခေါ်ယူတာဒေသလိုက်ပြည်သူစစ်တွေကိုအားဖြည့်ဖွဲ့စည်းတာတွေတွေ့လာရပါတယ်2024ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာပြည်သူစစ်မှုထမ်းဥပဒေကိုစတင်အသက်ဝင်တဲ့အကြောင်းကြေညာပြီးတော့ပထမဆုံးအထုပ်တပ်သားတစ်တွေအတွက်စုဆောင်းတာစခန်းဖွင့်တင်နှံပြတာတွေလုပ်ပါတယ
်ဗော်လန်တီယာတွေပဲတက်နေတယ်သူတို့ကိုယ်တိုင်ဆန္ဒပြုတဲ့လူတွေတက်လိုက်လူကြီးဘယ်လောက်ရှိလဲဘယ်လောက်တက်ကြပါလဲဆိုတော့တက်ထူးတာ
စစ်ကောင်စီပြောခဲ့ရသူဗိုလ်ချုပ်စော်မင်းထွန်းကစစ်မှုထမ်းဥပဒေမှာဆန္ဒရှိတဲ့သူကိုပဲခေါ်မယ်လူငယ်တွေဘလောက်တက်ကြွမလဲဆိုတာပြမယ်ဆိုပြီးတော့ဝင့်ကြွားပြောခဲ့ပေမဲ့စစ်မှုထမ်းဥပဒေထုတ်ပြန်ပြီးနောက်ပိုင်းမှာတော့နိုင်ငံအတွင်းကလူငယ်အမျိုးသားအများစုရရနီလာနဲ့ပြည်တွင်းကထွက်နိုင်ဖို့ကြိုးစားပြီးတော့စစ်ကောင်စီကလည်းအမျိုးသားလူငယ်တွေပြပထွက်ခွာမှုနဲ့ပတ်သက်လို့ကန့်သတ်ချက်တွေဇက်တိုက်လှုပ်ဆောင်ခဲ့ပါတယ်။နေရာတချို့မှာတင်းကျပ်စစ်သားစုဆောင်းတာတွေရှိသလိုစစ်ထဲမလိုက်လို့ရှိရင်ငွေပေးရမယ်ဆိုပြီးတော့ဒေသအာဏာပိုင်တွေကအဂတိငွေတောင်းခံနေဆိုတဲ့တိုင်ကြားမှုတွေလည်းတော်များများရှိခဲ့ပါတယ်။တင်းနှန်းစင်းတပ်သားတွေကိုတိုက်ပွဲပြင်းထန်တဲ့နေရာတွေကိုဆီလွတ်တာကြောင့်ထိခိုက်သေးဆုံးမှုတွေတော်လိုင်းတပ်ဖွဲ့တွေစီမှာဖမ်းဆီးခံရတာမျိုးတွေရှိနေတယ်လို့တော်လိုင်းအင်အားစုတွေကလည်းသတိပေးထုတ်ပြန်ပါတယ်။တကြွလှူရှားသူတူဖြစ်တဲ့ကိုတီစာဆန်းကတော့စစ်မှုထမ်းဥပဒေကိုရရတဲ့နည်းနဲ့ဆန့်ကျင်ကြဖို့သူကတိုက်တွန်းပါတယ်
။ဒီကိစ္စကတော့ဒါဒင်းတို့စိုးမိုးအုပ်ချုပ်နေနိုင်သေးတဲ့မြို့ကြီးပြည်ကြီးပေါ်မှာရှိတဲ့ပြည်သူတွေနောက်သူတို့အာဏာသက်တက်ရောက်နေတဲ့ဒေသတွေမှာရှိတဲ့ပြည်သူတွေအတွက်အင်မတန်မှဒါနော်ဒါဟိုဒုက္ခရောက်စေတဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်လည်းကျွန်တော်တို့အမြဲတမ်းပြောတယ်ကိုသေမယ်လန်းကိုမရွေးပါနဲ့နော်။ဘယ်နည်းနဲ့မှဒီစေအုပ်စုရဲ့နော်အာဓမ္မစစ်သားကောက်တဲ့တဲမှာကိုတူကိုသားကိုကိုတိုင်းမပါပါစေနဲ့တက်နိုင်တဲ့နီးနဲ့အစွမ်းကိုကျွန်တော်တို့စန့်ကျင်မှာတွန်းလှန်ပါပေါ့
တကယ်တော့လူငယ်တိုင်းမဖြစ်မနေစစ်မှုထားရတဲ့ဥပဒေကိုဒီမိုကရေစီနိုင်ငံကြီးတချို့ပါတော်မှာကျင့်သုံးတာပါဒါပေမဲ့လည်းအာဏာသိမ်းယူထားတဲ့အဖွဲ့အစည်းကစွမ်းတာမှုလို့ဥပဒေနဲ့မညီတဲ့ကိစ္စရပ်ဖြစ်တယ်လို့အရက်ဖက်စစ်ဖက်ဆက်ဆံရေးကျွမ်းကျင်သူအမေရိကန်စစ်တပ်အငြင်းစားဒုတိယဗိုလ်မှူးဒေါက်တာမီမီဝင်းဘတ်က VOA ကိုပြောခဲ့ပါတယ
်ပြည်ပကအုံမင်းလာပြီးတော့ကိုယ်လာတိုက်ဖို့အတွက်ကိုပြန်ပြီးတော့ခုခံဖို့အတွက်တော်လှန်ဖို့အတွက်လှုပ်တာတယောက်နဲ့တယောက်နဲ့ကိုဟိုနေပါလေပြည်ထဲနဲ့မှာပြည်ထဲနဲ့မှာတယောက်နဲ့တယောက်ကိုဖိနှိပ်ဖို့လုပ်တဲ့ဥစ္စာမဟုတ်ဘူး right so စစ်တပ်ကအခုအချိန်မှာသူတို့ကဒီဥစ္စာကိုသုံးထားတာကပြည်သူပြည်သားကိုနှိပ်ကွပ်ဖို့ right ပြည်သူပြည်သားတွေနှိပ်ကွပ်ဖို့ဆိုအဲ့ဒါတစ်ခုပွားချင်နောက်တစ်ခုကကြတော့ဟိုဒီဟိုတခြားနိုင်ငံတွေမှာလုပ်ထားတဲ့ဥစ္စာကဥပဒေနဲ့ကိုက်ညီတဲ့အစိုးရကဟိုနေလောက်တာเนาะအဲ့ဒါချတာဒီအခုက SAC ပေါ့เนาะစကစကဥပဒေမဲ့အဖွဲ့တစ်ခု military junta တစ်ခုဖြစ်နေဆိုတော့သူတို့လုပ်တဲ့ဥစ္စာတွေအားလုံးကဥပဒေနဲ့မကိုက်ညီတဲ့ဥစ္စာတွေဖြစ်နေတယ်နံပါတ်3ကြတော့ဟိုနေဒီလိုမျိုးဥပဒေတွေဒီလိုမျိုးထွက်လာဒီလိုမျိုးတခြားနိုင်ငံတွေမှာထွက်လာလို့ရှိရင်ကျမတို့ US မှာဆိုလို့ရှိရင်ပေါ့เนาะ World War 2မှာတော့အဲ့ဒီဥစ္စာထွက်တာထွက်ပြီမဲ့လူတွေကအရင်ပဲ volunteer အဲ့ဒီဥစ္စာကိုတက်တက်ကြွကြွနဲ့လိုက်ပါဝင်ပေးတယ်ဒီဘက်ကကြတော့တက်တက်ကြွကြွမရှိဘဲနဲ့အမှန်မှာအတင်းတခါတည်းဗာလဲလူတွေဖမ်းပြီးတော့မှသွင်းနေရတာ
ပြည်သူစစ်မှုထမ်းဥပဒေပြီးတော့မြန်မာအနှံ့ကတိုက်ပွဲသတင်းတွေကိုဆက်ချင်ပါတယ်ပြီးခဲ့တဲ့2023ကုန်ပိုင်းဒီရှမ်းမြောက်ဒေသမှာဖြစ်ခဲ့တဲ့တိုက်ပွဲတွေဟာ2024ခုနှစ်ဇန်နဝါရီလ17ရက်မှာတော့တရုတ်နိုင်ငံစစ်ဆေးမှုနဲ့ Haigan သဘောတူညီချက်ရပြီးတော့ပြစ်ခတ်ရက်စဲကြောင်းနှစ်ဖက်ကျင်းပပါတယ်။ညီနောင်သုံးဖွဲ့နဲ့စစ်ကောင်စီအပြစ်ရက်စဲမှုဟာရှမ်းမြောက်ဒေသမှာပဲအကျုံးဝင်ပြီးတော့ရခိုင်ဘက်မပါဘူးဆိုပြီးတော့ရခိုင်မှာတော့ AA အရခတ်တပ်တော်ကဆက်ပြီးတော့စစ်ဆင်ရေးတွေလုပ်ပါတယ်။ရခိုင်ဘက်စစ်ဆင်ရေးတွေမှာတော့ AA တိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေအင်းနီဂျင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာရရှိခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကမြန်မာစစ်ကောင်စီဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ကြပါတယ်။ကြောင်မဲနောင်ချိုနဲ့မိုးကုတ်မြို့နယ်တွင်ကြေးရွာတချို့မှာစစ်ကောင်စီဘက်ကပစ်ခတ်မှုတွေလုပ်ပြီး Haigan သဘောတူညီချက်ကိုချိုးဖောက်တယ်လို့ TNL တောင်းတပ်ဘက်ကဂျွန်လာလေမှာသတင်းထုတ်ပြန်ပြီးတော့ဂျွန်လာ25ရက်မှာတော့တစ်တုံညာနှစ်ခွန်စစ်စီရင်ဒုတိယပိုင်းရှမ်းမန်းစစ်စီရင်ဆိုပြီးတော့ရှမ်းမြောက်တကြောပြန်စစ်တွေပြန်ဆပါတယ်။ဆက်စချင်းမှာပဲ TNL တာဝန်တပ်ဖွဲ့နဲ့ NUG မြို့သားညီညွတ်အစိုးရရဲ့လောက်ခံမန္တလေးပြည်သူ့ကကွယ်တပ်တွေကအဓိကလှုပ်ရှားကြတာတွေ့ရပါတယ်။နောက်ပိုင်းမှာတော့ MNDAA ကိုကန့်တပ်နဲ့တူတပ်မ611မှာတွေ့ဖက်ထားတဲ့ PLA ပြည်သူ့လူမျိုးရေးတပ် BPLA ဗမာပြည်သူ့လူမျိုးရေးတပ်နဲ့ရှမ်းမြောက်မှာရှိတဲ့ AA အရခတ်တပ်ဖွဲ့ဝင်တွေပါလာပါတယ်။ TNL ပြူအောင်တပ်တွေဟာဇူလိုင်လအတွင်းမှာပဲနောင်ချိုမိုးကုတ်မိုးမိတ်မြို့ကြီးတွေကိုသိမ်းယူခဲ့တယ်လို့ပဲဩဂတ်စ်လမှာကြောင်မဲမြို့ကိုပါသိမ်းယူပါတယ်ဩဂတ်စ်လအတွင်းမှာတော့ MNDAA ကိုကန့်ဦးဆောင်တဲ့ပူပေါင်းမဟာမိတ်တပ်တွေဟာလာရှိုးမြို့ကိုထိန်းချုပ်လိုက်တယ်လို့စစ်ကောင်စီရဲ့အနောက်မြောက်ပိုင်းစစ်ဌာနချုပ်ကပါသိမ်းယူခဲ့ပါတယ်ဒါဟာမြန်မာစစ်တပ်ရဲ့အထင်ကြီးအားထားတဲ့စစ်တိုင်းဌာနကြီးတစ်ခုပထမဆုံးကြိမ်သိမ်းယူခံရတာဖြစ်ပါတယ်ရှမ်းမြောက်မှာနှစ်ကုံပိုင်းတိုက်ပွဲတွေလျှော့လာချိန်မှာပဲကချင်ဘက်မှာတော့ KIA ကချင်လွတ်လိုက်ရေးတပ်ကမြန်မာစစ်ကောင်စီစခန်းတွေကိုရောကချင်နေကြားဆောင်တပ်စခန်းတွေကိုပါသိမ်းယူပြီးတော့ကချင်ပြည်နယ်ကတရုတ်နယ်စပ်ဂိတ်တွေကိုထိန်းချုပ်လိုက်ပါတယ်တိုက်ပွဲတွေကကချင်ပြည်နယ်အတွင်းဒုတိယအကြီးဆုံးဗမော်မြို့အထိပါချင်းချောက်လာနေပါတယ်ရှမ်းမြောက်မှာတိုက်ပွဲတွေခဏရပ်ထားချိန်ဧပြီလအတွင်းမှာပဲထိုင်းမြန်မာနယ်စပ်ကနယ်စပ်ကုန်သွယ်ရေးအချက်အချာဖြစ်တဲ့မြောက်ရီမြို့တိုက်ပွဲတွေကြောင့်အိန္ဒိချင်းထိုင်းနိုင်ငံတွင်းကိုပါရိုက်ခတ်မှုကြီးခဲ့ပါတယ်အဲ့ဒီမတိုင်ခင်ကင်းပြည်နယ်အတွင်းမှာရှိတဲ့ DGBA အသွင်ပြောင်းကင်းနေကြဆောင်တပ်တွေကစစ်ကောင်စီထံကနေပြီးတော့လာစာမယူတော့ဘူးကင်းပြည်နယ်တိုက်ပွဲတွေအတွင်းမှာကြားနေမယ်ဆိုတဲ့ကြေညာချက်ထုတ်ပါတယ်အဲ့ဒီ match လအတွင်းမှာတော့မြောက်ရီမြို့နယ်အတွင်းကတင်ငန်းညီနောင်ရဲစခန်းနဲ့ဒေသအခြေစိုက်စစ်ကောင်စီချင်းမြန်တရင်တွေကို KNU PDF ပူးပေါင်းတပ်တွေကသိမ်းယူပါတယ်အဲ့ဒီနောက်စစ်ကမြောက်ရီမြို့အထက်ကိုပါကူးဆက်လာပြီးတော့ဧပြီလ10ရက်နေ့မှာတော့မြောက်ရီမြို့ဆောင်တပ်ကို KNU ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းယူပြီးတဲ့နောက်မြောက်ရီမြို့ဟာစစ်ကောင်စီအုပ်ချုပ်ရေးလုံးဝပြည့်ဝင်သလိုဖြစ်သွားခဲ့ပါတယ်။တစ်ဖက်မှာတော့ထိုင်းနိုင်ငံဘက်ကစိုးရိမ်မှုတွေတိုးလာပြီးတော့မြောက်ရီတစ်ဖက်ကမဲဆောက်မြို့အထိထိုင်းဝန်ကြီးချုပ်ကိုရိုင်းဆင်းအခြေအနေတွေကိုစောင့်ကြည့်ခဲ့ပါတယ်။စစ်ကောင်စီကအောင်စရာစစ်စင်ရေးစုပြီးတော့မြောက်ရီကော့ဂရိတ်ဒေသကိုပြန်လည်ထိန်းချုပ်ဖို့ကြိုးစားရမှာကင်းနေကြဆောက်တပ်တွေအကူအညီပေးခဲ့ကြတယ်လို့ KNU ပြောခွင့်ရဖရူဆော်ဒိုနီက VOA ကိုပြောခဲ့ပါတယ
်။ဒီကျွန်တော်တို့စစ်ကောင်စီကိုဟိုအပြေးတိုင်ချုပ်ငင်းစီဖို့အတွက်စစ်အာဏာရှင်စနစ်ချုပ်ငင်းစီဖို့တိုက်ပွဲတိုက်တဲ့ခါမှာတော့ဘီဂျီအာဘယ်နေပြီးတော့ဘာပြောလဲဆိုတော့သူကဂျာပဲနေမယ်ဟိုအနောက်ရှေ့တော့မပေးဘူးပေါ့ဆိုတဲ့အနေထားမျိုးပေါ့နော်အဲ့ဒီကနေတဆင့်ပြီးတော့ကျွန်တော်တို့စစ်စီရင်နေဟိုပေါ်ဆောင်လာတဲ့အခါမှာတမဟုတ်ချင်းဟိုအမတန်မှပဲမြန်တယ်လို့ပေါ့ပြောရအောင်ပေါ့ဒါပေမဲ့တစ်ခုပဲရှိတာကတော့တည်တဲ့အတိုင်းပေါ့နော်အဲ့ဒီမြဝတီမြို့ကြဆုံးပြီးတဲ့နောက်မှာပြောရရင်တော့မြောက်ဝတီမှာရှိတဲ့တိုက်ရင်တွေအားလုံးကြဆုံပြီးတဲ့အခါမှာတော့ဘီဂျီကနေပြီးတော့အဲ့လိုအနေထားမျိုးပြန်ပြောင်းသွားပြီးတော့စစ်ကောင်စီပဲပြန်ပြီးတော့ရက်ဟိုပြန်ပြီးရက်ခံသွားတဲ့အနေထားတော့ဟိုချက်ချင်းလက်ငင်းကြီးပြန်ဖြစ်သွားတယ်ဂျားတွေမှာဘာကြတာမဟုတ်ဘူးဟိုရက်ပိုင်းမှရှိတယ်မယ
်တချင်းကနာမည်ကျော်တဲ့ KNU ရဲ့ဌာနချုပ်နေရာဟောင်းမနဲ့ဘလော့ကူ KNU ပူပေါင်းတပ်တွေဟာ2024ဒီဇင်ဘာလ19ရက်နေ့မှာပြန်လည်သိမ်းနိုင်ခဲ့ပါတယ်ချင်းပြည်နယ်ဘက်မှာဆိုရင်လေချင်းကာဝေးအဖွဲ့တွေဟာဖလန်ဟာခါတန်တလန်တီတိန်ဒေသတွေကိုထိန်းချုပ်လာပြီးတော့မင်းတပ်ကံပက်လက်စတဲ့ချင်းပြည်နယ်တွေကမြို့ပေါင်း10မြို့လောက်ကိုသိမ်းယူခဲ့ကြပါတယ်။ဒီနှစ်ထဲစစ်ကောင်စီအဖို့ဆေးအရအကြီးကျယ်အရေးနှိမ့်တယ်လို့ဆိုရမှာကတော့ရှမ်းမြောက်လာရှိုးတိုက်ပွဲပြီးရင်တော့ရခိုင်ပြည်နယ်ဘက်မှာပါ။အရခတ်တပ်တော် AA ဟာရခိုင်ပြည်နယ်မြောက်ဦးဘူးစီတောင်မြို့တွေကိုသိမ်းယူထိန်းချုပ်ပြီးတဲ့နောက်ဂျွန်လကုံပိုင်းမှာရခိုင်တောင်ပိုင်းကတန်တွဲမြို့ကိုပါသိမ်းယူပြီးကမ္ဘာလက်ခီးတွေတွေအသွားလာများတဲ့ငပလီကန်းကြီးကလေစစ်ကိုပါသိမ်းယူခဲ့ပါတယ်။တန်တွဲမြို့နယ်တွင်းကစစ်ကောင်စီရေတပ်စခန်းကိုတော့ဩဂတ်စ်လ3ပိုင်းမှာထိုးစစ်ဆင်ပြီးတော့ရေချောင်းပစ်ကူတွေနဲ့စင်အားထောင်ကမ်းအပြင်းထန်ခုခံနေတဲ့ကြားကပဲစက်တင်ဘာလ9ရက်နေ့မှာမောင်ရွှေလေးရေတပ်စခန်းကိုအေးအေးကသိမ်းယူပါတယ်။အဲဒီနောက်2024နှစ်လပိုင်းမှာအမ်တောင်ကုတ်မောင်တော်စစ်စင်ရေးတွေကိုအေးအေးဘက်ကအရှိန်မြှင့်လာပြီးတော့စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ထနာချုပ်ကိုသိမ်းယူလိုက်ပြီးလို့ဒဇမလ20ရက်နေ့မှာအေးအေးကကြေညာပါတယ်။စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီဖို့ဒုတိယမြောက်ဆုံးရှုံးလိုက်ရတဲ့စစ်တိုင်းကြီးတစ်ခုဖြစ်ပါတယ်။နောက်ပခတိုက်ပွဲမှာဒုတိုင်းမှုနဲ့တိုင်းဥစည်းအရာရှိပါဝင်ဗိုလ်မှူးချုပ်3ဦးကိုအေးကအရှင်ဖမ်းဆီးခဲ့ပါတယ်။ဒဇမလအတွင်းမှာပဲမောင်းတော်မျိုးကိုလည်းထိန်းချုပ်လိုက်နိုင်ပြီလို့အေးကကြေညာပါတယ်။စစ်ကောင်စီရဲ့အမှတ်15စစ်စင်ကုတ်ကဲမှုဌာနချုပ်ဆက်ကခမှုဗိုလ်မှူးချုပ်သူရင်ထွန်းနဲ့အရာရှိစစ်သည်အများပြားနဲ့ရွန်ဂျာလက်နက်ကိုင်အဖွဲ့ဝင်တွေကိုလည်းဖမ်းဆီးရမိတယ်လို့အေးကဓာတ်ပုံနဲ့တကွာထုတ်ပြန်ပါတယ်။အနေနဲ့ Confederate အစ်စ်မနေနဲ့ပြည်တော်စုဖွဲ့မှုကိုလူလာပြီးတော့ပြည်တော်စုဖွဲ့မှုမှာလူမျိုးတစုတစ်ဖွဲ့ကမောင်းပိုင်စီတာမဟုတ်ဘဲနဲ့လူမျိုးအလုံးလူလူလာလာစုဖွဲ့မှုနဲ့ဖြစ်စီခြင်းတယ်လို့ AA ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်က VOA နဲ့အင်တာဗျူးမှာပြောခဲ့ပါတယ
်။ရခိုင်နယ်အနေနဲ့ကတော့ဒီ Confederate အစ်စ်ထက်မနေနဲ့နိုင်ငံရေးအဆင့်တန်းတစ်ခုကိုတော့ကျွန်တော်တို့မျှော်မှန်းပြီးလှုပ်ဆောင်နေတာဖြစ်တယ်တိုက်ပွဲဝင်နေတာဖြစ်တယ်ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကဘယ်တော့မှပြောင်းလဲမှာမဟုတ်ပါဘူး။သူများစီကလည်းတောင်းနေမှာမဟုတ်ဘူးမရရအောင်ဟိုတိုက်ပြင်တိုက်မယ်ပြီးမှဟိုတိဆောက်တော့မယ်ပေါ့ဒါကိုတစ်ဖက်နဲ့တစ်ဖက်နားလည်မှုအပြင်နဲ့အဲဒီသဘောထားကြီးကြီးနဲ့ဟိုသဘောတူညီကြတယ်ဆိုရင်တော့ဒီစီလုံးညီညွတ်တဲ့ဒီအနာဂတ်တစ်ခုမှာအကုန်လုံးတည်းအချမ်းမယ်အဲပြီးရင်ဒီကျွန်တော်တို့ဒီမြန်မာပြည်ထောင်စုကို the coming together union ဖြစ်စေချင်တယ်။ဒါအဲ့ holding together ဆိုပြီးမှတစုံတရာကလက်ဝကြီး OB main ဟိုအားလောက်ပါဒီဟာငါယူချင်ယူမယ်မပေးချင်မပေးဘူးဆိုတဲ့ဟာမျိုးမဟုတ်ပဲနဲ့အဲဒီလူမျိုးစုဥရအကုန်လုံးစီလုံးညီညွတ်တဲ့ဟိုပြည်ထောင်စုဖြစ်ဖို့တော့ကျွန်တော်တို့မှန်းထားတယ်
မြန်မာနိုင်ငံတဝန်းစစ်ပွဲတွေနဲ့အတူပဲစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုသတင်းတွေဟာလည်းဒီနှစ်အတွင်းမှာတော်လိကြီးရဲ့ဖြစ်ပါတယ်။အနာသိန်းစစ်တပ်ဟာနေမျိုးတွေလက်လွတ်ဆုံးချုံရတာများတာနဲ့အတူပဲလေကြောင်းတိုက်ခိုက်မှုတွေကိုတိုးလှုပ်လာတယ်လို့နိုင်ငံတကာကြွမ်းကျင်သူတွေကထောက်ပြပါတယ်။အဲဒီနောက်ပိုင်းမှာတော့ကုလသမဂ္ဂလူခွင့်ကောင်စီကအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကိုဂျက်လီရီစီတင်ပို့ရောင်းချလွှဲပြောင်းတာမျိုးမလုပ်ကြဘူး။မဲမခွဲပဲနဲ့နိုင်ငံအားလုံးကတပ်သားရဲ့သဘောတူဆုံးဖြတ်ခဲ့ကြပါတယ်။ဒီဆုံးဖြတ်ချက်စာသားတွေမှာစီစစ်ခဲ့တာတချို့ရှိပေမဲ့ဒီလိုမျိုးဆုံးဖြတ်နိုင်တာကတိုးတက်မှုဖြစ်တဲ့ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကုစရဲတာမတ်ကြီးဦးကျော်မိုးထွန်းက view ကိုပြောပါတယ်
။ဟိုအရန်ပြင်းတဲ့ဥစ္စာတွေတဖြည်းဖြည်းနဲ့ short လာတယ်လို့ပြောရမှာပါ။အဲ့ဒီ short လာတဲ့အထဲမှာကျွန်တော်တို့အမြဲတမ်းတောင်းဆိုနေတဲ့ဒီ arms embargo ကိစ္စတွေဒီလိုမျိုးပေါ့နော်လေရင်စီတင်သွင်းတဲ့အဲကိစ္စတွေနဲ့ပတ်သက်တဲ့ elements တွေပေါ့နော်ကျွန်တော်တို့လိုလားတဲ့ language အတိုင်းတော့မဟုတ်တော့မဟုတ်ပါဘူး။ဒါပေမဲ့လည်းဒီလိုမျိုး elements တွေပါလာတဲ့ဥစ္စာကဒါတိုးတက်မှုလို့ကျွန်တော်မြင်တယ်အဲ့
ဒါဒါပေမဲ့လည်း2024ခုနှစ်ကုန်ပိုင်းထိစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ရတထိခိုက်သေဆုံးမှုတွေတိုးလာနေပေမဲ့လင်းစီဖြတ်တောက်ရေးလှုပ်ဆောင်မှုတွေကိုနိုင်ငံတကာကတိတိယယောက်မလုပ်နိုင်ခဲ့ပါဘူးစစ်တပ်အာဏာသိမ်းပြီးတဲ့နောက်3နှစ်ကြာလာတဲ့နိုင်ငံရေးစီးပွားရေးတွေနဲ့အတူပဲနိုင်ငံစီးပွားရေးလည်းအတော်လေးကမောက်ကမဖြစ်ခဲ့ရမှာဒီနှစ်တွင်ရွှေစည်းနဲ့နိုင်ငံသားငွေလဲလဲနှုံစံချိန်တင်မြင့်တက်သွားသလိုပဲလောင်စာဆီပြတ်လတ်မှုတွေလည်းကျုံခဲ့ရပါတယ်ရွှေလုံငန်းရှင်တွေဆန်လုံငန်းရှင်တွေနိုင်ငံသားငွေလဲလဲမှုလုပ်ငန်းရှင်တွေအတော်များများခေါ်ယူစစ်ဆေးမြင်းများခံရတာတချို့ရေးယူခံတာတွေအထိစီးပွားရေးလောကအတွင်းမှာကတောင်းကနေကြုံခဲ့ရပါလေ။စက်တင်ဘာလအတွင်းမှာပဲမုတ်တုံမိုးတွေနဲ့ယာဂီမုန်တိုင်းကြောင့်မလို့နိုင်ငံရဲ့နေရာအနှံ့ပြားမှာရေကြီးရေလျှံမှုတွေဖြစ်ပြီးနောက်ပိုင်းရွှေစည်းနိုင်ငံသားငွေစည်းအတန်ငယ်ကျလာပေမဲ့တစ်ဖက်မှာရေလွှမ်းမှုမှုကြောင့်လန်ဒရာနဲ့အခြေခံအဆောက်အဦထိခိုက်ပျက်စီးပြီးတော့အရေးပေါ်လိုအပ်ချက်တွေများလာပါလေ။မြန်မာနိုင်ငံတွင်စီးပွားရေးပခါရီသဘောဘီအန်ဒီရီနဲ့စစ်မှုမထမ်းမနေရဥပဒေတွေကြောင့်လူသားချင်းစာနာမှုအခြေအနေတွေပိုဆိုးလာပြီးတော့အုံရင်စွန့်ခွာထွက်ပြေးရသူအရေးအတွက်ဟာ2024ခုနှစ်တတိယ3လပတ်အတွင်း 3.4 သန်းအထိတိုးလာတာမို့အရေးပေါ်တုံ့ပြန်ဆောင်ရွက်မှုတွေပိုပြီးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယူ UNOCHA ကနိုဝင်ဘာလ28ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံစီးပွားရေးကျဆင်းမှုတွေကြောင့်ပါပဲဘိန်းဆိုင်ပြုံးမှုကတော့ကမ္ဘာမှာအမြင့်ဆုံးဖြစ်လာပါတယ်ဘိန်းနဲ့ဘိန်းပြူထုတ်လုပ်မှုဟာမနှစ်2023ခုနှစ်ကလေးကကမ္ဘာမှာအမြင့်ဆုံးဖြစ်လာသလိုဒီနှစ်2024ခုနှစ်မှာလည်းအမြင့်ဆုံးမှာရှိနေပါတယ်။ယခင်ကအာဖဂန်နစ္စတန်ကဘိန်းထုတ်လုပ်မှုအမြင့်ဆုံးဖြစ်နေပေမဲ့အာဏာရလာတဲ့တာလီဘန်ဖွဲ့ရဲ့ပိတ်ပင်တားမြစ်မှုတွေကြောင့်အာဖဂန်မှာဘိန်းစိုက်ပျိုးမှုကတိတိကျကျကျဆင်းသွားတာပါ။မြန်မာနိုင်ငံကဘိန်းစိုက်ပျိုးထုတ်လုပ်မှုဟာမနှစ်2023ခုနှစ်အတွင်း35ရာခိုင်နှုန်းတိုးလာခဲ့တယ်လို့ကုလသမဂ္ဂအမှုရေးစီဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကဂျွန်လ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့စစ်တမ်းမှာဖော်ပြပါရတယ်။လက်တလောနိုင်ငံတွင်ပြည်ပခါတွေဖြစ်နေတဲ့အတွက်ဘိန်းဆိုင်ပြုံးမှုတိုက်ဖြတ်ကိုမလုပ်နိုင်တဲ့အကြောင်းစစ်ကောင်စီပြည်ထောင်ဝင်ကြီးဗိုလ်ချုပ်ရာပြေက UNODC ထုတ်ပြန်တဲ့စစ်တမ်းပေါ်ကြေညာချက်ပြန်ထုတ်ပြီးတော့တုံ့ပြန်ပါတယ်။မြန်မာနိုင်ငံကဘိန်းထုတ်လုပ်မှုအနေနဲ့တက်လာတဲ့ဆိုတာကိုလည်းဗိုလ်ချုပ်ရာပြေရဲ့ကြေညာချက်မှာဝန်ခံပြောဆိုထားပါတယ်။စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာယာယီသမရတာဝန်ကိုတော့ဇူလိုင်22ရက်နေ့မှာလွှဲယူခဲ့ပါတယ်။စစ်ကောင်စီခန့်ယာယီသမရဦးမြင့်စွေရဲ့ကျမကြီးအချင်းကြီးစူဝါလာရာကြောင့်အခုလိုမျိုးယာယီသမရတာဝန်လွှဲယူတာလို့ဆိုပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီလ10ရက်နေ့မှာသမရဦးဝင်းမြင့်ကိုဖမ်းပြီးတော့အဲ့ဒီချိန်ကဒုတိယသမရတာဝန်ယူထားတဲ့ဦးမြင့်စွေကယာယီသမရအဖြစ်နဲ့စစ်ကောင်စီကနိုင်ငံတော်ကိုအရေးပေါ်အခြေအနေကြီးညာခဲ့တာဖြစ်ပါတယ်။ဦးမြင့်စွေကို6လတကြိမ်ကျင်းပတဲ့ကာလုံစည်းဝေးကလွဲလို့လူမြင်ကွင်းမှာမတွေ့ရသလိုအုပ်ချုပ်ရေးကိစ္စရပ်တွေမှာလည်းပါဝင်တာမတွေ့ရပါဘူး။အဲဒီနောက်ဇူလိုင်လ31ရက်နေ့မှာတော့စစ်ကောင်စီကြီးညာထားတဲ့ရေးပေါ်ကာလကိုတက်တန်း6လထပ်တိုးပါရတယ်။တချိန်တည်းမှာတော့လာမယ့်နှစ်မှာရွေးကောက်ပွဲတက်ကိုကျင်းပနိုင်ဖို့ပြင်ဆင်နေပြီလို့စစ်ကောင်စီကကြီးညာပြောဆိုပါရတယ်။မြန်မာနိုင်ငံတွင် brief card တွေနဲ့ပတ်သက်ပြီးတော့အင်းကြီးချင်းတရုတ်နဲ့အာဆီယံတို့ချီးကပ်မှုတွေနဲ့ပတ်သက်လို့လည်းဆက်ပါမယ်။ရှမ်းမြောက်တိုက်ပွဲတွေပြင်းထန်နေတဲ့အချိန်ဩဂတ်လ17ရက်နေ့မှာပဲတရုတ်နိုင်ငံကြီးဝန်ကြီးဝမ်ယီမြန်မာနိုင်ငံကိုလာပြီးတော့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပါလေ။ဩဂတ်လ16ရက်နေ့ထိုင်းနိုင်ငံမှာလုပ်တဲ့လန်ချန်မဲခေါင်နိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာတော့မြန်မာရေးတရုတ်ရည်တည်ချက်ကို C3C အဖြစ်နဲ့တရုတ်နိုင်ငံကြီးဝန်ကြီးကကြေညာပါရယ်။ပြည်ရင်းမတည်ငြိမ်မှုနဲ့ပြည်ရင်းစစ်ကိုခွင့်မပြုခြင်းအာဆီယံမိသားစုလမ်းကြောင်းကကင်းကွာလို့မရခြင်းပြပအုပ်စုတွေဆွတ်ဖက်ခွင့်မပြုခြင်းလို့ဖြစ်ပါရယ်။အဲဒီနောက်တော့ရှမ်းမြောက်ဒေသနဲ့တရုတ်နယ်စပ်တစ်လျှောက်တည်ငြိမ်မှုဆိုတဲ့ခေါင်းစဉ်နဲ့ရှမ်းမြောက်ဒေသတိုင်းဒေသလက်နက်ကင်တွေကိုစစ်ကောင်စီနဲ့ဆစ်ဆက်ရေးလုပ်ဖို့တရုတ်ဘက်ကပို့ပြီးတော့ဖိအားပေးလာပါတယ်။ နိုဘလာ9ရက်နေ့မှာတော့မြန်မာစစ်ကောင်စီကြီးကဲပူချုံမှုကြီးမင်းအောင်လိုင်းတရုတ်နိုင်ငံမှာကျင်းပတဲ့မက်ခေါင်မြို့ဝိုင်း9နိုင်ငံစီဝေးတယောက်ဖို့တရုတ်နိုင်ငံကိုတွေ့ရောက်ပါတယ်။ဒါဟာအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာစစ်ကောင်စီရဲ့ပထမဆုံးတရုတ်နိုင်ငံခီးစဉ်ဖြစ်ပါတယ်။တရုတ်နိုင်ငံခြေစိုက်မြန်မာရေးလေးလာသူဒေါက်တာလှကျော်စိုးကတော့တရုတ်အနေနဲ့ရှမ်းမြောက်တိုင်းဒေသအဖွဲ့ရီတင်ကိုသာမကပဲနဲ့မြန်မာစစ်ကောင်စီကိုပါဖိအားပေးနေပုံရတယ်လို့သူမြင်ပြောပါတယ်။
အော်သူပြောထားတဲ့ထဲမှာပါပြီးပါသူကဘယ်အားလုံးကိုဒန်းတူညီမျှဆက်ဆံမှမယ်လို့ပြောပြီးပါလေအဲ့တော့ MNDA တို့ဘာတို့ညာတို့အပြစ်ခံရက်ဆဲဖို့နော်ဖိအားပေးလို့စစ်ကောင်စီလည်းပြောမှာပဲလေဒါကြောင့်ပါအမျိုးသားရေးနေ့မှာပေးတဲ့ဟိုသုံးဝင်းလွှာမှာမင်းအောင်နိုင်ကညီညာရေးဆွေးနွေးရအောင်ဆိုပြီးခေါ်လာရှိပြဒီတစ်ခါခေါ်လာမှာထူးခြားချက်ကလက်နဲ့စွန့်ဖို့လက်နဲ့ချောက်မပါဘူးတတိထားမိပါမယ်အဲ့တော့ဒါရီယာသူတရုတ်ကဖိအားကြောင့်တရုတ်ကိုမျက်နှာလောက်ရတဲ့အချက်တွေဖြစ်နေနော
်ဒီဇင်ဘာလ3ရက်နေ့မှာတော့တရုတ်နိုင်ငံရဲ့ဂျာဝင်စီစံမှုအောက်မှာနိုင်ငံရေးအတွက်ဆုံဆွေးနွေးဖို့တပတ်သက်အပြည့်ရတဲ့ဆိုပြီး MNDA ကကြေညာပါတယ်ဒီမတိုင်ခင်ကလည်းနိုဘလာ25ရက်နေ့မှာတီအန်လီတောင်းအဖွဲ့ကလည်းတရုတ်စူရရဲ့နေဆက်တည်ငြိမ်ကျူပန်းချက်တွေကိုလေးစားအသိမှတ်ပြုတဲ့အနေနဲ့ဆွေးနွေးဖို့အသင့်ရှိပါတယ်ဆိုပြီးကြေညာခဲ့ပါတယ်ဒဇမလ15ရက်နေ့မှာတော့ MNDAA ကုစလေတွေနဲ့စစ်ကောင်စီကုစလေတွေတရုတ်နိုင်ငံကုမင်းမှာစတင်တွေ့ဆုံဆွေးနွေးပါတယ်။မကြာခင်ရက်ပိုင်းမှာလည်းအရခတ်တပ်တော် EE တောင်ပလောင် TNL တပ်ဖွဲ့တွေနဲ့ဆွေးနွေးဖို့စစ်ကောင်စီဘက်ကပြင်ဆင်ထားတယ်လို့ဆိုပေမဲ့ဒါကိုတော့တိကျအတိမပြုတ်နိုင်သေးပါဘူး။ဒီဆွေးနွေးပွဲဖြစ်မလာခင်ကတရုတ်ဘက်ကဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့အရခတ်တပ်တော် EE နဲ့ပြီးခဲ့တဲ့ဒဇမလ10ရက်နေ့ TNL အဖွဲ့နဲ့ဒဇမလ10ရက်နေ့ KIA အဖွဲ့နဲ့ဒဇမလ17ရက်နေ့တွေမှာတွေ့ဆုံခဲ့တယ်လို့ပဲမြောက်ပိုင်းအဖွဲ့ဝင်မဟုတ်တဲ့ဝါအဖွဲ့နဲ့လည်းဒဇမလ3ရက်နေ့မှာတွေ့ဆုံတာတွေလုပ်ခဲ့ပါတယ်။တရုတ်ဂျောင်းဝန်စီစံမှုနဲ့အခုလိုရှမ်းမြောက်အဖွဲ့တွေနဲ့စစ်ကောင်စီကြားနှစ်ကုန်ပိုင်းတွေ့ဆုံဆွေးနွေးမှုတွေဖြစ်ခဲ့တယ်လို့ထိုင်းနိုင်ငံဘက်မှဆိုရင်လည်းမြမရီဒေသတွင်းဆွေးနွေးပွဲကိုထိုင်းနိုင်ငံကအင်ရှင်ဖြစ်တဲ့ဒဇမလ19နဲ့20ရက်နေ့တွေမှာပြုလုပ်ခဲ့ပါတယ်။ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ၊လာအိုစ်နဲ့ထိုင်းနိုင်ငံကကုစလေတွေလည်းတက်ရောက်ခဲ့ကြပါတယ်။စစ်ပွဲပရိပခါရီနဲ့အပြည့်အစုံနှိမ့်မှုတွေရှိနေကြမှာပဲနိုဘလာ29ရက်နေ့မှာတော့2019ရွန်ဂျာရီအစုလိုက်ပြုံလိုက်ထွက်ပြေးရမှုညှဉ်းပန်းနှိပ်စက်ခံမှုနဲ့ဆက်ဆက်ပြီးတော့ ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာအမှုဆွဲတင်ထားတဲ့အပေါ်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းရမ်းထုတ်ဖို့ ICC ရှင်းနေချုပ်ကတရားရုံးကိုရှောက်ထားလိုက်ပါတယ
် The victims the Rohingya people and so many Burmese throughout Myanmar
တရားမျှတမှုနဲ့ပြည်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးလိုလားနေတဲ့ရွန်ဂျာတွေပါဝင်နိုင်ငံတော်ကမြန်မာပြည်သူတွေအတွက်အလွန်အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်နိုင်ငံတကာဥပဒေနဲ့အညီအရေးယူနိုင်ရေး ICC ရှေ့နေချုပ်ရုံးအနေနဲ့ကြိုးပမ်းနေတာ2019ခုနှစ်ကတည်းကပါဒါဟာရှေ့တော်အရှမှာပထမဆုံးဖမ်းဝရမ်းထုတ်နိုင်ဖို့ကျွန်တော်ရုံးရဲ့ကြိုးပမ်းချက်လည်းဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကအခြေအနေပေါ်မှာပထမဆုံးအကြိမ်ဖမ်းဝရမ်းလည်းဖြစ်ပါတယ်အသက်ရှင်ရပ်တည်နေတဲ့လူသားမှန်သမျှအပေါ်တန်းတူရည်တူဆက်ဆံဖို့အတွက်ကျွန်တော်တို့မှာရှိတဲ့အရင်းမြစ်တွေနဲ့အတတ်နိုင်ဆုံးအစွမ်းကုန်လှုပ်ဆောင်နေတာပါအသားအရောင်ဘာသာစကားနိုင်ငံသားဖြစ်မှုဒါမှမဟုတ်ဘယ်နေရာမှာပဲရှိရှိဒါတွေဟာအရေးမကြီးပါဘူးကျွန်တော်တို့ဆွဲချက်တင်ရလောက်အောင်အလွန်ပြင်းထန်တဲ့ပြစ်မှုတွေကိုကျူးလွန်ခဲ့သူတွေကိုဥပဒေနဲ့အညီအရေးယူနိုင်ရေးအတွက်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေပါတယ
်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းရမ်းထုတ်ဖို့ ICC ရှင်းနေချုပ်ရှောက်ထားတဲ့ပေါ်မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးကုစလေတောင်အန်ဒရူးစ်အပါဝင်မြန်မာတိုက်ခိုက်ဖွဲ့တွေလူခွင့်ရေးဖွဲ့တွေကကြိုးစိုးထောက်ခံခဲ့ကြပါတယ်မြန်မာစစ်ကောင်စီပြောခွင့်ရသူကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်မဟုတ်တာမလို့ ICC ထုတ်ပြန်ချက်တကူအတိမတ်မပြုတ်နိုင်ဘူးဆိုပြီးတုံ့ပြန်ခဲ့ပါတယ်ချုပ်ပြီးပြောရမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြိပခါတွေဟာလူမှုရေးစီးပွားရေးတို့ကပါတက်ရောက်မှုကြီးခဲ့ပါတယ်တဘောကကပ်ဘေးကိုတော့မှလူလုဘေးတွေကြောင့်ကောင်းကောင်းမစီမံနိုင်ခဲ့ပါဘူးဒါကြောင့်မလို့2024ခုနှစ်ဟာမြန်မာလူထုအတွက်နှစ်လုံးပွဲသတင်းကောင်းတွေတိတ်မရှိလာပါဘူး2025ခုနှစ်မှာတော့ကျွန်တော်တို့သတင်းကောင်းတွေထုတ်လွှင့်ပေးနိုင်ဖို့မျှော်လင့်ပါတယ်ခင်ဗျာကျွန်တော်တားညို့ပ
ါကုသညို့တင်ဆက်ပေးကြတာပါ view ရဲ့နောက်ဆုံးရသတင်းတွေစောင်းမားတွေသတင်းသုံးသက်ချက်တွစ်ဆုံမင်းမြန်ကန်တွေနဲ့အပတ်စဉ်စီစဉ်တွေကို Facebook နဲ့ YouTube တို့မှာကြည့်ရှုနိုင်တယ်လို့ view ရဲ့ internet စာမျက်နှာမှာလည်းချိန်မီဝင်ရောက်ကြည့်ရှုနိုင်ပါတယ်ဒီကနေ့မနက်ခင်းစီစဉ်တွေပထမပိုင်းကိုဒီမှာပဲရနာပြရစီခင်ဗျာဒုတိယပိုင်းကို Facebook YouTube တို့ကနေကြည့်ရှုနားဆင်နိုင်ကြပါရခင
်ဗျာ View American တဲ့ရဲ့ရုပ်သံတဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် View American မနက်6:00နာရီကနေ 6:00 နာရီခွဲအစီအစဉ်ကို line to meter 25 32 40 View ညချမ်းည9:00နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25 30ပထမပိုင်းနာရီဝက်နဲ့စနေတင်းငွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမင်းရွှေရုပ်သံ line VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2025ခုနှစ်ဇန်နဝါရီလ2ရက်ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမနက်9နာရီတိဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဒုတိယပိုင်းမိနစ်30မှာတော့ကြာသပတေးနေ့တိုင်းတင်ဆက်ပေးနေကြအိဒါနဲ့ဆွေးနွေးကန်းအာကစားဂျန်စီစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးတော့ပါမယ်အခုရင်ဆုံးတော့အိဒါနဲ့ဆွေးနွေးကန်းစီစဉ်နဲ့စပါမယ်စစ်ကောင်စီနဲ့တရုတ်ဖွဲ့စည်းဖို့ဂျန်စီနေတဲ့နှစ်နိုင်ငံပူးရဲလုံခြုံရေးအစီအစဉ်ဟာတရုတ်ဆန့်ကျင်ရေးစိတ်သက်ကြီးထွားနေတဲ့မြန်မာပြည်သူတွေအတွက်အကျိုးရှိနိုင်မလားသူတို့ဖြင့်လက်နက်နဲ့ဆက်ရံနေရတွေတင်ပို့ရေးလှုပ်ဆောင်မယ်ဆိုတော့သဘောတူညီချက်ဟာလက်ရှိစီးရေးပြိပခောက်တွေအပေါ်ဘယ်လိုအကျိုးသက်ရောက်နိုင်ပါသလဲအိဒါနဲ့ဆွေးနွေးကမ်းအစည်းအဝေးမှာဥကြော်စံသားကိုမမသဇံအောင်ကမေးမြန်းဆွေးနွေးထားတာကိုဒီတစ်ပတ်ပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်ခင်ဗျာ
မင်္ဂလာပါဥကြော်စံသားရှင
်မင်္ဂလာပါရှင
်တရုတ်ကဒီမြန်မာစစ်ကောင်စီနဲ့လုံခြုံရေးကုမ္ပဏီဖွဲ့ဖို့ဆိုပြီးတော့အဆိုပြုပါတယ်ဒါဘယ်လိုရည်ရွယ်ချက်နဲ့ပါလဲ
ဒါအဓိကတော့တရုတ်နိုင်ငံရဲ့အကျိုးစီးပွားတရုတ်လုပ်ငန်းတွေတရုတ်နိုင်ငံသားတွေမြန်မာနိုင်ငံထဲမှာရှိနေအကြောင်းမျိုးမျိုးသူတို့ကာကွယ်ဖို့ဆိုတာအဓိကပါပဲတကယ်တော့မြန်မာနိုင်ငံအတွက်သာဆန်းနေပေမဲ့ကမ္ဘာအတွက်တော့သိမဆန်းပါဘူးတရုတ်ဟာ Belt and Road Initiative လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းကမ္ဘာဖြတ်ပြီးလုပ်ဖို့လုပ်ကြတဲ့ကကမ္ဘာမှာရှိတဲ့သူတို့လုပ်ငန်းတွေကိုကာကွယ်ဖို့အတွက်သူတို့ဟာဒီစီမံကိန်းကိုလုပ်ပါတယ်အဲ့ဒီနေရာမှာသူတို့ဟာတရုတ်နိုင်ငံစစ်တပ်သူရပီအလေခေါ်တာပေါ့ People's Liberation Army တရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော်ကိုမစုံမဲနဲ့အဲဒီပုဂ္ဂလိကဒီလက်နက်ကိုင်းအဖွဲ့ကိုစုံမဲဆိုတဲ့သဘောမျိုးနဲ့ Joint Venture တွေဖွဲ့ပြီးတော့သူတို့လုပ်ပါတယ်အဲကမ္ဘာမှာနိုင်ငံပေါင်း20ကျော်လောက်မှရှိတယ်ထင်ပါတယ်အဖွဲ့တော်တော်များများရှိတယ်ဆိုတော့မြန်မာနိုင်ငံမှာလည်းအဓိကဒီတရုတ်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်သူတို့လှုပ်လာတာဖြစ်ပါတယ
်အဲဒီပူးရဲလူညွေးကုမ္ပဏီကဘယ်ကဏ္ဍကနေပါလာမှလဲသူကဘာတွေလုပ်မှလဲ
အဲ့တော့တို့ကမြန်မာနဲ့တရုတ်ကတာညှိနှိုင်းဖို့ဆိုပြီးတော့ MOU ထိုးဖို့ဆိုပြီးတော့အစီအစဉ်လုပ်နေပါတယ်။အဲ့ဒီမြန်မာဘက်ကဒါကိုပြင်ဆင်ဖို့အတွက်သူတို့ကော်မတီဖွဲ့ပေးထားတယ်။ပြည်ထရေးဒုတိယဝန်ကြီးကဥက္ကဋ္ဌနောက်ပြီးတော့ဒုရဲချုပ်ပါတယ်နောက်ပြီးတော့ကျန်တဲ့ဌာနဆိုင်အကြီးအကဲတွေပါတယ်။အဲ့ဒီအချိန်မှာသူတို့ရဲ့ဒီအဖွဲ့ဖွဲ့စည်းပေးထားတဲ့လုပ်ငန်းအဲ့လုပ်ငန်းကော်မတီရဲ့လုပ်ငန်းတာဝန်ဆိုပြီးတော့ကျင်းရာတွေ့စကောင်းစီဘက်ကအဲ့ဒီမှာနိုင်ငံတော်အချုပ်အခြာအနာကိုထိပါနိုင်ခြင်းရှိမရှိနောက်တစ်ခုကနိုင်ငံတော်နဲ့အများပြည်သူအတွက်အကျိုးကျေးဇူးဖြစ်ထွန်းဖော်ရရှိမရှိအဲ့ဒါဘယ်သူအကျိုးစီးပွားနိုင်ငံတော်အကျိုးစီးပွားလဲအများအားနိုင်ငံရေးသိပ္ပံပါဒါ national interest ဆိုတာအများအားမေကုံတယ် whose interest ဘယ်သူအကျိုးစီးပွားနိုင်ငံတော်အကျိုးစီးပွားဆိုတာဆိုတော့အမျိုးမျိုးဖြစ်လာနိုင်ပဲရှိတယ်ဆိုဒီထဲမှာပို့ပြီးတော့အရေးကြီးပြီးသူတွေထောက်ပြတာ number 3မြင်ဆွဲမှာပြပမတင်သွင်းလာမည်လက်နက်တွေအထုကရိယာတစားဗလာတွေကိုသူတို့ဘလို့တင်သွင်းမယ်ဆိုတော့စီစစ်မယ်ဆိုတော့ဒီဟာလက်နက်တင်သွင်းရေးနဲ့ပတ်သက်ပြီးတော့လည်းပဲသဘောတူညီပါလာမယ်ဆိုတဲ့အကြောင်းဒီဟာမြန်မာနိုင်ငံမှာတော့တော်လေးအရေးကြီးတဲ့အခန့်ကဏ္ဍကပါဝင်မယ်လို့ဆိုတာသိရပါတယ်ဆိုတော့တရုတ်ကတကယ်တော့ဒီလိုလုပ်ကြတဲ့ကတရုတ်ရဲ့ဩဇာကိုကျွန်တော်စောစောပြောခဲ့လို့သူစစ်တပ်ကမသုံးတာဒီစစ်တပ်မပါဝင်တဲ့ကမ္ဘာမှာသူတို့ရဲ့စီးပွားရေးလုပ်ငန်းတွေအတဆင်လုံုံရေးတွေထားရလဲပဲသူရဲ့ဒီဩဇာအနာကိုတိတ်တဆိတ်မှမဟုတ်ဘူးကြိုးပမ်းတယ်ဆိုပြီးတော့ပြောကြပါတယ်အဲ့ဒါဥပမာတချို့ဆိုတင်စားလို့ပြောရဲ China Wagner ရဲ့တရုတ်ဟိုရုရှားမှာဖြစ်သွားတဲ့ Wagner ကျေးစားတက်ဖွဲ့လို့ပေါ့သူတို့အဲ့လိုသုံးတယ်ဆိုပြီးတော့သူတို့ပြောကြတယ်သို့သော်လည်းပဲ Wagner ရောဘာရောသူတို့ကဘယ်လိုရမှာကုနေ Ukraine စီပန်သူတို့ကိုယ်တိုင်ဝင်တိုက်တယ်ပထမပိုင်းမှာတော့ logistic သေပူဆောင်ရေးတို့ထောက်နှံ့ရေးတို့အဲ့ဒါမျိုးတွေမှပါဝင်ခဲ့တာများပါတယ်အခုကြတော့မြန်မာနိုင်ငံမှာကြတော့သူတို့နဲ့သဘောတူညီလုပ်မဲ့စစ်ကောင်စီကတိုင်းရင်းသားလက်နက်အင်အားစုတွေနဲ့ပြည်တွင်းစစ်ဖြစ်နေတယ်တောက်ပြီးတော့ NUG ဒီမိုကရေစီလိုလာတဲ့အင်အားစုတွေနဲ့လည်းတိုက်ပွဲဖြစ်နေဆိုတော့ဒီနေရာမှာသူတို့အနေနဲ့သိပြီးတော့ဘယ်လိုရပ်တည်မလဲဆိုတာသိပြီးတော့အရေးကြီးတဲ့မေးခွန်းထုတ်စရာဖြစ်တယ်လို့ထင်ပါတယ
်အခုတရုတ်ကအဲ့လိုလှုပ်လာတာကိုမြန်မာလူထုကလက်ခံနိုင်ခြင်းရှိလား NUG ရောနောက်တိုင်းရင်းသားလက်နက်ကိုင်တွေရော
အဘမြန်မာလူတို့ကလက်မခံလို့ဒီကားလူဖို့အကြောင်းဖြစ်လာတာပဲတကယ်တော့မြန်မာလူတို့ကစစ်ကောင်စီအနာသိမ့်ပြီးကြရတရုတ်ဟာနောက်ကရှိရဆိုရတရုတ်စေယုံတွေတရုတ်ကျူးစီပွားတွေသူကပြတ်မှတ်ထားပြီးတော့တိုက်ခိုက်ကြရရှိခဲ့တယ် နောက်ဆုံးမကြသေးခင်ဆိုတေယုတ်ကောင်စီဝန်ယူအောင်အတိုက်ခံရတယ်ဆိုတော့တေယုတ်ကသူတို့ကိုလူလူမုံလာတယ်သူတို့မှရန်များနေတယ်ဒါကိုစစ်ကောင်စီဒီသူတို့ရဲ့နိုင်ငံသားတွေနဲ့သူတို့ဂျိုးစီဘောက်မကကွယ်ပင်းနိုင်တော့ဘူးသူတို့ကိုယ်တိုင်ဝင်ပြီးတော့တနည်းနည်းလောက်ရမယ်ဆိုတဲ့သဘောမျိုးလောက်တယ်လို့ယူဆရပါတယ်တချို့ကခံမှန်းကြတယ်တေယုတ်ကမှားတယ်ဒီကိစ္စမှာခင်ဗျားတို့ဘက်မှားနေပြီဆိုပြောတဲ့လူရှိတယ်ဘာဟုတ်လဲဟုတ်တယ်တစ်ဖက်မှာကြည်လိုက်တေယုတ်လုပ်ငန်းတော်တော်များများဟာတိုင်းသားလနကိုင်းတွေထင်းချုပ်ထားတဲ့ဒေသနောက်ပြီးတော်လိုင်းရာစုတွေထင်းချုပ်ထားတဲ့ဒေသရဲ့ဩဇာအောက်မှာကြောင်းနေတာအများကြီးပဲလေဆိုတော့အခုစစ်ကောင်စီနဲ့ညှိလိုက်ခြင်းအပြင်အဲ့ဒီဒေသတွေကိုကြီးစုထားတဲ့တိုင်းရင်းသားအင်အားစုတွေကိုသူစစ်ကောင်စီနဲ့ပေါင်းပြီးတော့တိုက်တဲ့အထက်မှာပါဝင်ရတော့မှဖြစ်လာတယ်ဆိုတော့သူတို့အကျိုးစီးပွားကိုကာကွယ်လာတဲ့မြန်မာပြည်တွင်းစစ်မှာတရုတ်ဟာကိုရီးယားရော involve ဖြစ်လာတယ်ပါဝင်ပတ်သက်လာတယ်ဆိုတော့ပုံရိပ်ကပိုပြီးထင်ရှားလာမယ်ဆိုပြီးတော့လူတော်တော်များများကအဲ့ဒါကိုထောက်ပြကြပါတယ်
နောက်တစ်ခုကကြတော့ဒီမြမအရေးမှာဟိုအိန္ဒိယပို့ပြီးတော့နောက်ပိုင်းမှာထဲထဲဝင်ဝင်ပါလာတဲ့သဘောရှိပါတယ်အဲ့တော့အိန္ဒိယချင်းနိုင်ငံတွေရဲ့သဘောထားရောဒီလိုဒီတရုတ်ရဲ့လူငယ်ကုမ္ပဏီဖွဲ့မယ်ဆိုတဲ့ပုံမှာ
အိန္ဒိယအရေးကြီးဆုံးပါပဲအိန္ဒိယမြမအရေးမှာထဲထဲဝင်ဝင်မပါခင်ကတည်းကသူကရခိုင်မှာကလဒန်စီမံကိန်းဆိုတာလုပ်တယ်ဘယ်ဆုံးဖွံ့ဖြိုးရေးကလဒန်စီမံကိန်းဟာရခိုင်နေမြမပြည်မကဘူးအဲ့ဒါကိုဖောက်ပြီးတော့ look east act east policyအရှာဒေသမှာအရှိတ်ကိုထုတ်ဖောက်ပြီးတော့ရှင်းအောင်အရှာတို့အရှင်တို့ကသူတို့စီးပွားရေးလို့ဆက်သွယ်ဖို့အတွက်စီမံကိန်းလောက်လာသိရေးကြီးတဲ့စီမံကိန်းမှာဒီဟာတရုတ်ပြည်ရဲ့ရခိုင်ကားတစ်စင်းဘင်္ဂလားပင်လယ်အော်အိန္ဒိယသမုဒ္ဒရာကိုထွက်ဖို့လမ်းကြောင်းအရေးကြီးတယ်လို့မဟာဗျူဟာအရေးကြီးတယ်လို့ဒီရခိုင်ကလဒန်စီမံကိန်းကဖြတ်ပြီးဒီဘက်ကိုလာမယ့်ကိစ္စတွေဟာလည်းပဲအိန္ဒိယအတွက်အလားတူအရေးကြီးပါတယ်ဆိုတော့ပို့ဆိုတာတရုတ်နဲ့အိန္ဒိယနှစ်နိုင်ငံတဘာဝအဖြစ်နဲ့မတည့်ကြဘူးဟိုဆိုမြောက်ပိုင်းမှာသူတို့ကနေစာချင်းလူပြီးတော့လည်းမကြခဏပဋိပက္ခဖြစ်နေဒေသလည်းဖြစ်တယ်ဒီဘက်ကိစ္စအစပြီးတော့ဖြစ်ခဲ့တာပေါ့လေဆိုတော့ဒီကိစ္စမှာလည်းသူတို့ထိတ်တိုက်ကိုတွေးလာနိုင်တဲ့အခြေအနေရှိပါတယ်အများဆုံးထိတ်ထိတ်ပြပြဖြစ်မှာအိန္ဒိယပါပဲဒီဟာအဖြစ်ဒီကြောက်ဖြူစိတ်ကန်းလုံခြုံရေးအတွက်ဒီတေယုစစ်တပ်တွေအဲ့မှာဆက်လာရဲဆိုရင်အိန္ဒိယတွေကသိအရေးကြီးလာပြီနောက်ပြီးတော့ကြောက်ဖြူနဲ့ကလဒန်စီမံကိန်းစစ်တွေနဲ့ဆိုမိုင်းကျောက်ဆယ်လောက်ပဲဝေတာသိပ်ပြီးတော့ခွာလာတာမဟုတ်ဘူးဆိုတော့ဒီနေရာမှာသူတို့နှစ်ဖက်ထိတိုက်တွေ့မယ်ဆိုရင်သိတ်ဆိုးရင်ကြဖြစ်ပါတာအိန္ဒိယပေါ့နောက်အိန္ဒိယနိုင်ငံအိန္ဒိယနိုင်ငံဘင်္ဂလားဒေ့ရှ်လည်းကြိုက်မှာမဟုတ်ဘူးဘင်္ဂလားဒေ့ရှ်ဟာချိတ်ခါစင်နာအစိုးရကတော့တရုတ်နဲ့နှိစက်တယ်ဒါပေမဲ့အခုရှိနေတဲ့ဒီမမယူနုစ်အစိုးရကတော့တရုတ်ကိုသူတို့ကတောက်ထိအမြင်မကြည်လှဘူးဆိုတော့သူတို့ကလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့သိကြည်လင်စရာအကြောင်းမရှိပါဘူးNow time ဆိုရပါဘူးထိုင်းကလည်းပဲမြမအစီပဲအင်းကြီးတရုတ်နဲ့သူတို့ဟာရန်သူမဟုတ်ပါဘူးဆိုပေမဲ့လည်းမြမအရင်မှာသူနဲ့ဆက်ဆံတဲ့ချွေးနေရတဲ့ကိစ္စတွေမှာတရုတ်ကနောက်ကပါဝင်လာမဲ့ဟောထိုင်းလည်းကြိုက်မှာမဟုတ်ပါဘူးဒီချိန်မှာထိုင်းကအမေရိကန်နဲ့လည်းမိတ်ဆွေနိုင်ငံဖြစ်ပါတယ်ဆိုတော့ဒီအင်းကြီးနိုင်ငံတွေအတွက်လည်းပဲတော်တော်အကျယ်ကြီးစရာဖြစ်မယ်လို့သုံးသပ်ကြပါတယ်
နောက်ပြီးတော့ဒီတိုင်းသားလက်နက်ကင်တွေအရေးမှာရောတရုတ်ကဘယ်တိုင်းတာအထီသူကဩဇာလွှမ်းမိုးနေလို့ပြောလို့ရမလဲအခုဒီလိုလုံခြုံရေးကုမ္ပဏီဖွဲ့မယ်ဆိုတော့အမေရိကန်တို့ဥရောပတို့ကရောဘယ်လိုတုံ့ပြန်လာနိုင်လဲ
တိုင်းသားအရေးကိုပြောမယ်ဆိုရင်တော့ဆင်းမြောက်တွေသားတိုင်းသားတွေပေါ်မှာသူကတော်လေးဩဇာအာဏာရှိခဲ့တယ်လို့သုံးသပ်ကြပါတယ်ဒါပေမဲ့အခုအခါမှာညီနောင်မဟာမိတ်သုံးဘွဲ့ဖြစ်ခဲ့တဲ့အထက်မှာအရေးကိုသူတို့ဘာမှထီလို့မရနိုင်တဲ့အခြေအနေရှိနေဟိုဘက်မှာအိသုံးဘွဲ့နဲ့စစ်ကောင်စီနဲ့ပထမပိုင်းမှာအပြည့်ရဖို့စစ်ဆပ်ပေးခဲ့တာမှအေနဲ့မရခဲ့ဘူးအေကသဘောမတူဘူးဆိုပြီးတော့ပယ်ချခဲ့တယ်ဆိုတာမကြခဏကြားရတယ်။ဆက်မြောက်မှာကြံတဲ့အဖွဲ့တွေပေါ့လေ TNL တို့ကိုကန်တို့တန်းကတော့ညှိလို့ရတယ်ပေါ့လေ။ဆိုတော့အခုခါမှာ TNL ကလည်းပဲတရုတ်ဖိအားပေးတဲ့အတိုင်းစစ်ကောင်စီနဲ့စစ်ဆပ်ပတ်မယ်လို့ပြောထားတယ်။ TNL ကသူတို့နဲ့တရုတ်ညွန်ကြားတဲ့အတိုင်းစစ်ဆပ်မယ်ဆိုတာတောင်းမှလုံးဝခင်ဗျားတို့ကြိုက်လို့လုတ်ပါဆိုပြီးလက်စင်ခံတဲ့သဘောတော့မဟုတ်ပါဘူးသုံးသပ်သူတွေပြောရတဲ့ကျွန်တော်ကြားလိုက်တဲ့ဟိုနေ့ကလည်းပဲသူတို့ဟာနည်းမြေတော်များများလူကျင်တာရပြီးပြီသူတို့လူကျင်တာရပြီးတော့မှသူတန်းသူထားပြီးဆွေးနွေးမှာတို့တို့အချိုးစည်းဘောက်တော့ဒုံရင်တိုင်းအကုန်လုံးပြန်ပြီးရှော့မပေးနိုင်ဘူးဆိုတော့သဘောထားနဲ့သူတို့ဆက်လက်ပြီးရက်ဒီမှာဖြစ်ပါတယ်ဆိုတော့နောက် KIA KIA ဆိုလို့ရှိရင်တရုတ်ကောင်လည်းပဲညှိဖို့လုပ်နေခုမြေရှားထွက်တဲ့နေရာကိုသိမ့်ထားပြီးတော့ဟိုအထုဒေသသမထားနေရာကိုမောင်းထုတ်လိုက်ပြီးဖြတ်သိမ်းတယ်ဆိုပြီးကြီးညာပြီးတော့ဒါသူတို့လုံအောင်ထိချုပ်တယ်ဆိုပြီးလှုပ်လာတာဖြစ်ပါတယ်သူတို့လည်းပဲဒေဝဩဇာကိုနာခံမဲ့သဘောတောက်တည်မဟုတ်ဘူးနောက် AA ဆိုရင်တော့အဝေးကြီးပေါ့ AA မှာဟိုဘက်ထိလည်းလမ်းပေါက်တယ်ဆိုတော့ AA ပေါ်မှာသူတို့ဘယ်လိုဖိအားပေးမယ်ဆိုတဲ့ဟာတော့ဒေဝကအခုထိပြသလာခြင်းမရှိသေးပါဘူးဒါဟာတော့နိုင်တိုင်းအင်အားစုတွေပေါ်မှာသူတို့ဩဇာ promo နိုင်ခြေကိုတက်ပြတာပေါ့လေဒ ဒါပေမဲ့ဒီ American American နဲ့ပတ်သက်လို့အသိရေးကြည့်ပါရယ် American ရဲ့ခုနပြောခဲ့တဲ့အိန္ဒိယသမုဒ္ဒရာထိုက်ကိုအဲ့ဒီကဖြတ်ပြီးသွားမဲ့နေရာမှာတရုတ်စစ်တပ်တွေထားလာမယ်ဆိုတာအစကတည်းက American အခြေပြုအထူးသဖြင့်အနောက်နိုင်ငံတွေကလူတွေကတရုတ်တွေဟာကမ္ဘာမှာအဲ့လိုလုံခြုံရေး company တွေဖွဲ့လာတာသူတို့စစ်တပ်မဟုတ်ဘူး PLA တရုတ်ပြည်သူလုံခြုံရေးတပ်မတော်မဟုတ်ရင်တမယ်ပဲတရုတ်အစားနဲ့မကင်းဘူးဒီနေ့အပြင်တရုတ်ရဲ့အာဏာကိုပေါ့လေstate power ကဘာလို့လွှမ်းမိုးဖို့အတွက်သူကတိတ်တဆိတ်ကြီးလန်းလှန်လာတာဟာဖြစ်တယ်။ထိုနည်းလောက်ပဲဝါဂနာဖွဲ့ဦးလည်းပဲရုရှားတို့လိုပဲသုံးခဲ့ရဆိုပြောခဲ့ကြတယ်ဆိုတော့အခုလည်းပဲအနောက်နိုင်ငံတွေကလိုပဲမြင်ထားမှာပါပဲ။အမေရိကန်တို့ကတော့လုံးဝတော့ဟိုလက်ပိုက်ကြီးနေမရှိဘူးအထူးတတိထားဆောင်ကြီးနေလိမ့်မယ်လို့ယူဆပါတယ်။တကယ်လို့အမေရိကန်ကလည်းတရုတ်ဝင်လာလို့ငါတို့လည်းထိတ်တဲ့သုံးထူးတွေးခဲ့ရဆိုရင်တော့မြန်မာပြည်အတွက်အခြေအနေကမကောင်းဘူး။အဲ့လိုဖြစ်လာရင်တော့မြန်မာပြည်ဟာproxy conflict zone ဖြစ်လာမှာပေါ့လေတော်ဘယ်ဩဇာကံဖွဲ့ရင်ဖွဲ့ရမှာတိုက်တဲ့ပုံစံမျိုးနဲ့ဖြစ်လာနိုင်တယ်လို့ယူဆပါတယ
်အဲဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမြင်မေးနေကြမေးကုန်မယ်မေးရမယ်နဲ့တူပါတယ်မြန်မာနိုင်ငံရဲ့ဒီပြဿနာကြီးလေဖို့အလားအလာဘယ်လိုရှိပါလဲ
အမြဲဖြေနေရဖြေပဲဖြေပါပဲအလန့်ဝေးပါတယ်တကယ်တော့ဒီနိုင်ငံတွေပြည်ပနိုင်ငံတွေပါဝင်ပတ်သက်လာလေမြန်မာနိုင်ငံပြဿနာပြေလည်ဖို့ကပူပြီးအလံဝေးလေလို့ပဲပြောမှာပါကိုတို့အချင်းချင်းညှိနှိုင်းနိုင်မှာဖြစ်မှာပါစစ်တိုက်ပြီးတော့မင်းစီမငါအေးမယ်ဆိုတဲ့ဟာကတော့အဲ့လိုတော့တချို့ကတော့တိုက်တဲ့ခါမှာတော့ဒီလိုကျွေးကြော်စမ်းတိုက်ကြတယ်ဒါပေမဲ့ဒီဟာညီမညက်ပန်းနိုင်မဖြစ်နိုင်ပါဘူးညီမညက်ပန်းနိုင်ဟာငါတို့ညှိပြီးတော့လှသိမ့်ပြီးငါတို့နိုင်ငံအကျိုးအတွက်မဟုတ်ရင်ငါတို့နှစ်ဖက်လုံးကိုပြည်ပဟာတွေဝင်လာပြီးတော့ငါတို့မြေစာပင်ဖြစ်လိမ့်မယ်ဆိုရဲအစီနဲ့လုပ်ရမယ်အဲ့လိုဖြစ်ဖို့ကလည်းပဲအဓိကဒီသဘောထားကတော့တော်လှန်ရေးလုပ်နေတဲ့အင်အားစုမှာအစရဒီသဘောထားရှိပါတယ်သူတို့ဟာတိုင်းဒါရလည်းပဲငါတို့ကိုပိုင်အုပ်ချုပ်ခွင့်ကုကြမှာကိုဖန်တီခွင့်ရကြမယ်ပြည်ထောင်စုထဲမှာအထူးနေကြီးရတဲ့လူတွေကြီးပါပဲဒါပေမဲ့စစ်တပ်ကသူတို့ရရင်ကြီးစိုးရမယ်သူတို့စုမွေးရေးဆိုတဲ့သဘောတရားများနေတယ်ထင်တယ်သူတို့ကဒါကိုစွန့်လွှတ်ရမယ်သူတို့ဒီဟာကိုစွန့်လွှတ်ရမယ်အင်းရှင်နိုင်ငံတွေမှာအင်ဒိုနီးရှားတို့ကတော့စွန့်လွတ်ခဲ့ကြတာပဲစစ်တပ်ကဒီသဘောထားကိုတပြေးပြေးစွန့်ပြီးတော့ဒီမိုကရေစီလုံးဝဖြစ်လာပြီးပဲအင်ဒိုနီးရှားတို့ကဘာမှ third biggest democracy in the world ဆိုပြီးတော့ကျွေးကြော်လက်မထောင်တဲ့အခြေဖြစ်လာပြီးမြန်မာနိုင်ငံဘာကြောင့်မဖြစ်နိုင်ဘူးလဲမြန်မာစစ်တပ်ဟာအများကြီးဒါကိုစဉ်းစားပြီးတော့လုပ်တင်နေထင်ပါတယ်နှုံးဖုံးရင်တော့ဒီပြည်ပခါကတော့ပြည်ပဩဇာမရှိအောင်မှာပြည်တွင်းမှာစစ်တပ်နဲ့ဒီမိုကရေစီအားစုတွေကတော့ပြည်ပခါဆက်လက်ပြီးတော့စဉ်းစားမယ်ထင်ပါတယ်ဆရာ
ဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလောင်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောင်တောင်းယူနိုင်ပါရယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA ရဲ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးတော့အပတ်စဉ်စီစဉ်တစ်ခုဖြစ်တဲ့ Gen Z အလှည့်ပါဒီတစ်ပတ်တော့ American ရေတပ်အရာရှိတူဖြစ်တဲ့မြန်မာပြည်ပွားလီဆူတိုင်းသားလူငယ်တယောက်အကြောင်းကိုကြားရမှာပါမြန်မာလူငယ်အများစုမှတ်လို့ရှိတဲ့ American Dream ဆိုတာကိုအောင်မြင်အောင်ဘယ်လိုတွေစူးစမ်းခဲ့ရသလဲဆိုတာကိုသူကပြောထားပါတယ်လူငယ်တွေအနေနဲ့ American Dream ကိုမှတ်ခွင့်ရဖို့ဘယ်လိုစူးစမ်းသင့်တယ်လဲဘာကြောင့်စူးစမ်းသင့်တယ်လဲဆိုတာတွေကိုသိနိုင်ဖို့မက်ခင်လေးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
Hello, Gen Zero တဲ့ချင်းရောက်ပြီ Gen Zero ရဲ့ American Dream ဆိုတာကမြန်မာနိုင်ငံမှာဒါမကဝင်နဲ့ကမ္ဘာအနှံ့မှာရှိတဲ့ Gen Z လူငယ်လေးတွေမဲ့လေးရှိတဲ့အိမ်မဲ့လေးတခုเนาะဒီတစ်ပတ်မှာတော့မြန်မာနိုင်ငံကနေပြီးတော့ရှေ့ပြောင်းနေထိုင်သူတယောက်အနေနဲ့ America ကိုရောက်လာပြီးတော့သူ့ရဲ့ American Dream ကိုအောင်မြောက်မှတ်သွားတဲ့လူငယ်လေးတယောက်နဲ့မိတ်ဆက်ပေးခြင်းနဲ့သူကလက်ရှိမှာလည်း American ရေတပ်မှာအရာရှိတယောက်အနေနဲ့တာဝန်ထမ်းဆောင်နေတဲ့လူငယ်လေးတယောက်လေးသူဘယ်လိုမျိုးကြိုးစားခဲ့လဲသူ့ရဲ့ American Dream ကိုဘယ်လိုအောင်မြောက်မှတ်သွားခဲ့လဲဆိုတာလေးသူပြောပြတာကိုနားထောင်ပေးကြအောင်เนาะ
ကျွန်တော်နာမည်ယောရှုလို့ခေါ်ပါတယ်ကျွန်တော်လက်ရှိအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ဤတက်စကမ်မာလိန်သိသိရရရှိနေတဲ့တဝန်ထမ်းဆောင်နေပါတယ်အားလုံးတွေ့ရဝမ်းသာပါတယ
်တိုင်းသားလေးယောစုကသူမြန်မာနိုင်ငံမှာနေခဲ့တော့အကြောင်းလေးကိုလည်းအခုလိုပဲပြောပြထားသေးတယ
်ကျွန်တော်မိုင်းရှုမြို့မှာဒီလိုပဲပေါ့နော်ဒီဒီငွေတန်းနေဆယ်တန်းတိဒီလိုပဲနေမှာကြောင်းတက်ခဲ့တယ်ကျွန်တော်ဆရာအောင်တော့ကျွန်တော်ဒီ KN တက်ကရုံပေါ့နော်ဒီ learning KN ပင်လုံးနေမြတက်ကရုံမှာကျွန်တော်ဒုတိယနှစ်အထိတက်ခဲ့တယ်ဒုတိယနှစ်တော့မပြီးခဲ့ပါဘူး semester first semester ပြီးခဲ့တယ
်ရွှေပြောင်းနေထိုင်သူတယောက်အနေနဲ့အမေရိကကိုရောက်ဖြစ်လာပုံလေးကိုလည်းပြောပြပေးပါဦ
းမလေးရှားကျွန်တော်2012 February လမှာကျွန်တော်သွားတယ်ပေါ့နော်သွားတဲ့အကြောင်းရင်းတော့ကျွန်တော်အကူမီတာစတူဒီယိုမှာရှိဆိုတော့ကျွန်တော်အသက်ညစ်တယ်ဆိုတော့သူကဟိုမှာဒီ attestation နဲ့ out လို့အားလုံးခေါ်တော့เนาะအဲ့ချိန်မှာသူကကျွန်တော်ဒီလိုမျိုးပဲဒီ immigration နဲ့ call ပို့လို့မျိုးကျွန်တော်ခေါ်ရတာပေါ့သူတို့အားလုံးတော့ဒီ America သွားဖို့အတွက် asylum တင်ထားကြဆိုတော့ကျွန်တော် America 2005 February လမှာဒီ Oklahoma ပြည်နယ်မှာအခြေစိုက်ရောက်ရှိပါတယ
်တက်20ကျော်အရွယ်နဲ့ America ကိုရောက်လာတဲ့အချိန်မှာသူကြုံတွေ့ရမယ့်အခက်အခဲတွေရောဘာတွေဖြစ်မလဲ
ဒီကိုကကျောင်းတက်နေတယ်အလုပ်တွေတော့လုပ်နေတယ်ဆိုတော့အစားတောက်လဲအဆင်ပြေပြီအဆင်ပြေဘူးသိမလားပေါ်မှာဒီမှာဆိုကျွန်တော်ကန်နင်းလေးတွားလိုက်နေပြသွားပြီအတုံးဆုံးလို့ချင်လားမဟုတ်ငါစားချင်လားကန်နင်းတွားလို့ရတယ်ဒီမှာတော့ကန်နင်းတွားမှဆိုရင်လည်းအချိန်လူပြီးတွားရတယ်ပြီးတော့ဆိုတဲ့ငါချင်းနေပြီးဟာလာလို့လည်းတွားလို့လည်းမရပြန်ဘူးပြီးရင်ကျောင်းမှာဆိုလည်းဆရာစမပြောရတယ်သိမလားဒီမှာကျတော့သူတို့တွေကကျတော့ဒီက culture နဲ့သူတို့ကစကားပြောတယ်ခုမှဆိုရင်သူတို့ကစကားတခုပြောလိုက်ပြီးဆိုရင်သူတို့ကလွန်ခဲ့တဲ့1980ကရုပ်ရှင်တကားသူနိုင်ရှင်ပြသူကပြောလိုက်တယ်ဆိုရင်တခါတော့ဝါခနဲ့ကြောက်ရတယ်ဒါပေမဲ့ကျွန်တော်ဝါခနဲ့ကြောက်မရဘူး right အဲ့လိုပေါ့နော
်သူကြောင်းထပ်ဖို့စပြီးတော့ကြိုးစားတဲ့အချိန်မှလည်းအခက်အခဲတွေအများကြီးနဲ့ကြုံခဲ့ရတယ်တဲ့
အခက်အခဲရတော့ဘယ်နဲ့စပြောမလဲဆိုတော့နံပါတ်1နဲ့ကြောင်းရွေးရပါတော့ကြောင်းကလည်းသူကအထိုက်လျောက်လောက်ပဲကွင်တာပါတော့နောက်ကြတော့အားလုံးကဒီဖောင်ဒေးရှင်းတွေအစဘလိုဖြစ်မယ်ဆုံးတာအားလုံးကြတော့ကိုယ့်ရဲ့ကိုယ့်ဖက်ပြန်ကြလာပါတော့ဒါလည်းတော့ပထမဆုံးကြောင်းသွားဆိုရှော့တင်ရဟာပေါ့အဲ့ဒါတော့ပထမဆုံး challenge ပေါ့နော်ဒီခုကကျတော့ခုသွားချင်တဲ့ major မှာသွားခဲ့လူတွေတိတ်မရှိတာပေါ့ဥပမာဆိုကျွန်တော်က engineering သွားချင်တယ်ဆိုရင်ကျွန်မမြန်မာတိုင်းတမဆို engineer သွားလို့တိတ်မရှိကြအောင်အဲ့မှာပြင်လို့ဒုက္ခတစ်ခါပြန်ရောက်တော့ပေါ့ဘလို့သွားမှလည်းပြင်းစံပါတွေယူရမှလည်းကိုယ်ကပဲချိန်ပဲချိန်မှာကြောင်းပြီးချင်လဲဆိုအဲ့ဒါပေါ့နော်ကျောင်း advisor တွေတော့ရှိပါတယ်ပေါ့နော်ဒါပေမဲ့လည်းအဘိဆာကိုကဆဆရောက်ဆိုအဘိဆာကတော့မလို့တော့မှဆက်မသိဘူးအဲ့မှာကျွန်တော်တခါဆမဆာနှစ်ခုလောက်ကျွန်တော်တတော်ဒုက္ခရောက်လိုက်တယ်တနေ့လာပေါ့ခင်ဗျာ
American Dream ကိုအောင်မြောင်မဲ့ခဲ့တဲ့လူငယ်လေးတယောက်ကသူ့ရဲ့ခံစားချက်ကိုအခုလိုပဲပြောပြထားတယ
်သူပြောမယ်ဆိုတော့ PD ဖြစ်မိတယ်ပေါ့နော်အတူရှင်ပြောမယ်ဆိုတော့ကျွန်တော်အလုပ်ကလေရင်ထိန်ထိန်ကြီးအရာရှိနေနဲ့ကျွန်တော်ဒီ F18 တို့ F35 တို့ဒီအားလုံးကျွန်တော်ကဒီထိန်ထိန်ရပါဘောနော်ပြီးတော့လည်းမိမိအနေနဲ့မြန်မာနိုင်ငံသားဟုတ်တယ်တတိယမှာမှကျွန်တော်ဒီလီဆူတိုင်းသားဆိုတော့အရန်နေတယ်လေနော်ပြီးဆိုရင်အရှဆိုလည်းအရန်နေတယ်အရာရှိထဲမှာဆိုရင်တော့မှအဲ့တော့ဒီလိုအနေနဲ့ကိုကဒီမှာလေဒီတင်မောပေါ်မှာဟေးဒီမှာပြရလာတဲ့လီဆူတိုင်းသားတယောက်ဒီမှာတင်မောမောင်းနေတယ်လိန်လိန်ထိန်ထိန်ရင်လောက်တယ်ဆိုတော့ဟာလေစိတ်ကမှပီတိဖြစ်မိတာပေါ့နော်
တောင်မြင့်မြို့ကြောင့်အမေရိကကိုရွှေ့ပြောင်းနေထိုင်နေကြတဲ့လူငယ်တွေအတွက်လည်းယောရှုကအခုလိုပဲအားပေးစကားပြောထားသေးတယ်
။အမေရိကဆိုတာဒီမှာပြောတာကတော့ American Dream ပေါ့နော်။ကျွန်တော်ပြောရတာကျွန်တော်သွေးကြုံနေနေရတော့ကိုလုံဆိုရင်ကိုဖြစ်တယ်ဆိုတော့ကျွန်တော်အားမခံရတယ်အမေရိကမှာတော့။အဲ့တော့ဒီလိုဒါဘာဒီမှာလမ်းစပြောက်ပြီးတော့အမေရိကရောက်လာခဲ့တယ်ဆိုရင်ဘယ်ကနေပဲဖြစ်ကြောင်းတက်ပါကြောင်းသွားပါ။တနည်းနည်းချင်းချင်းမှာတနည်းတော့ရောက်မှာပါ။
ကဲဂျန်စီတို့ရေဒီတစ်ပတ်ကတော့လူငယ်လေးတွေမက်လေးရှိရဲ့ American Dream ကိုဘလို့အောင်မြောင်မတ်ရမလဲဆိုတာကိုပြောပြပေးသွားတာเนาะနောက်တစ်ပတ်ဒီကြလို့ရှိရင်လည်းဂျန်စီလူငယ်လေးတွေတင်းတင်းတိုက်တဲ့အကြောင်းအရာလေးတွေကိုဆက်ပြီးတော့တင်ဆက်ပေးသွားဖို့ရှိတာမို့လို့ဂျန်စီစီစဉ်ကိုဆက်ဆက်စောင့်ကြည့်ဖို့မမေ့နဲ့เนาะတတ
မက်ခင်လေးတင်ဆက်ပေးကြတော့ ခုတော့အကစားအစီအစဉ်ကိုလည်းပေးရအောင်ပါအမေရိကန်ကနေဒါနဲ့မက္ကဆီကိုနိုင်ငံသုံးနိုင်ငံပူးတွဲအင်ရှင်ဖြစ်ကျင်းပမယ့်2026ကမ္ဘာ့ဘောလုံးပွဲရဲ့ final ကိုနယူးယောက်နယူးဂျာစီမှာကစားဖို့ကမ္ဘာ့ဘောလုံးဖွဲ့ချုပ် FIFA ကရွေးချယ်လိုက်ပါတယ်အခုလိုရွေးချယ်လိုက်တဲ့အပေါ်မှာဘောလုံးဝါသနာရှင်ပြည်သက်တွေရဲ့အမြင်တွေကိုကိုရနိုင်ကအားကစားကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
တရုတ်စစ်တောကဘာဖလားဘောလုံးပွဲ final ကိုတော့ New York New Jersey က MetLife ဘောလုံးဝင်းကြီးမှာကစားတော့မှာဖြစ်တယ်လို့ကဘာဘောလုံးဖွဲ့ချုပ် FIFA ကကြေညာလိုက်ပါတယ် American Canada Mexico သုံးနိုင်ငံပူးတွဲအရှင်ဖြစ်ကျင်းပမဲ့2026ကဘာဖလားဘောလုံးပွဲပွဲစဉ်တွေကျင်းပမဲ့နေရာတွေကို Florida ပြည်နယ် Miami မြို့မှာ February 4ရက်နေ့ကကြေညာခဲ့တာပါ2026ကဘာဖလားဘောလုံးပွဲတွေကိုတော့ Canada နဲ့ Mexico နိုင်ငံတွေကအုပ်စု10ပွဲအပါအဝင်73ပွဲစီချင်းပါခွင့်ရခဲ့ပြီးတော့ channel ပွဲတွေကိုတော့ American နိုင်ငံမှာချင်းပါသွားမှာဖြစ်ပါတယ်။ဖွင့်ပွဲကိုတော့ Mexico နိုင်ငံ Mexico City က Azteca ဘောလုံးကွင်းကြီးမှာချင်းပါသွားမှာဖြစ်ပြီးတော့ Mexico ဟာအခုလို American Canada တို့နဲ့၃နိုင်ငံပေါင်းပြီးတော့ချင်းပါခွင့်ရတဲ့အတွက်ကမ္ဘာဖလားကို၃ချိန်မြောက်အရှင်ဖြစ်ချင်းပါခွင့်ရတဲ့ပထမဆုံးနိုင်ငံဖြစ်လာခဲ့ပါတယ်။ဒီအရှင်၃နိုင်ငံရဲ့အဖွင့်ပွဲစဉ်တွေကိုတော့Toronto, Mexico City နဲ့ LA မြို့တွေမှာကျင်းပသွားမှာဖြစ်တယ်လို့လည်း FIFA ကမ္ဘာ့ဘောလုံးဖွဲ့ချုပ်ကပြောပါတယ် Quarter Final ပွဲစဉ်တွေကစပြီး Final ထိ America မှာကျင်းပသွားမှာဖြစ်ပြီးတော့ Quarter Final 4ပွဲကိုတော့ LA, Kansas City, Miami, Boston မြို့တွေမှာကျင်းပသွားမှာဖြစ်ပါတယ် Semi Final 2ပွဲကိုတော့ Dallas နဲ့ Atlanta မြို့တွေမှာကျင်းပသွားမှာဖြစ်ပြီးတော့တတိယနေရာလူပွဲကိုတော့ Miami မှာကျင်းပသွားမှာဖြစ်ပါတယ်ကောဘောလုံးဖွဲ့ချုပ်အနေနဲ့ final ပွဲကျင်းပမဲ့နေရာကိုခက်ခက်ခဲခဲနဲ့နောက်ဆုံးချိန်ထိရွေးခဲ့ရတယ်လို့ FIFA ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကပြောပါတယ်
။ Yeah, well I'm sure that New York New Jersey are celebrating now and they should celebrate because they obtained the biggest game in the history of football this final in 2026
New York နဲ့ New Jersey နေနဲ့အောင်ပွဲခံကြမယ်ဆိုတာသိကြပါတယ်။အောင်ပွဲလည်းခံသင့်ပါတယ်။ဘာကြောင့်လဲဆိုတော့2026 July 19ရက်မှာကစားမယ် final ပွဲဟာကမ္ဘာ့ဘောလုံးသမိုင်းမှာအကြီးမားဆုံးပွဲဖြစ်ပြီးဒါကိုသူတို့ကကျင်းပခွင့်ရလိုက်လို့ပါ။ဒါကနိုင်ငံ48နိုင်ငံအသင်း48သင်းဝင်ကစားမယ်ပထမဆုံးကမ္ဘာ့ဘောလုံးပွဲဖြစ်တာကြောင့်ကြီးကျယ်ခမ်းနားပြီးသမိုင်းဝင်မဲ့ပွဲပါ။ American, Canada နဲ့ Mexico နိုင်ငံတွေကိုလည်းတွေတန်းနဲ့ချီလာကြမှာဖြစ်ပြီးနယူးယောက်ဆိုတာကနိုင်ငံပေါင်းနေရာကျော်ကလူတွေနေထိုင်တဲ့မြို့ကြီးဖြစ်တာကြောင့်ကဘာကြီးတစ်ခုလုံးကိုပေါင်းစည်းပြီးအောင်ပွဲခံကြမှာဖြစ်တဲ့အတွက်ဒါကတကယ့်ကိုထူးခြားမှာပါ။ဂျန်နဲ့မြို့15မြို့ကလည်းတကယ်ကောင်းပါလေ။ FIFA မှာရှိတဲ့လူတွေအားလုံးအတွက်တော့နောက်ဆုံးအချိန်အထိကိုပဲတကယ်ပဲခဲခဲရွေးခဲ့ရတာပါ။ကျွန်တော်အနေနဲ့ဂျင်းစီပြောနိုင်တာကတော့နယူးယောက်နယူးဂျာစီမှာကစားမဲ့ final မယုံနိုင်စရာကောင်းလောက်ထူးခြားမှာဖြစ်ပြီး2026ကမ္ဘာ့ဖလားကလည်းတကယ်ကောင်းတဲ့ကမ္ဘာ့ဖလားပွဲဖြစ်မှာပါ။
2026 final ကိုကစားဖို့အတွက် New York New Jersey က MetLife ကွင်းကြီးကိုရွေးချယ်လိုက်တဲ့အတွက်ဂုဏ်ယူမိတယ်လို့ညောင်မှနေထိုင်တဲ့ဒီမနိုင်ငံကဒီပထမတန်းဘောလုံးသမားဟာကိုကျော်ကြီးကပြောပါတယ်။
New York New Jersey ကတော့ဟိုသဘောကျတာပါလို့ဘာဖြစ်လို့ဆိုတော့ Giants Stadium ဆိုတာဟိုကျွန်တော်ဟို Football American Football ဟိုလုပ်တဲ့နေရာဆိုတော့ကျွန်တော်တွေ့တာတော့လည်းဂုဏ်ယူတာပေါ့လေ။ဘာဖြစ်လို့ဆိုတော့ဒီမြို့ရွေးရဲဆိုတော့အနောက်ပြောင်းနေတဲ့ New York ကဘာဖြစ်ဖြစ် number 1 2 3မှာပါတယ်ဆိုတော့လည်းဘာဖြစ်ဖြစ်ဆိုဟိုဝန်တာပါလေကျွန်တော်အာသိလို့ကြာလို့ကျွန်တော်ကကြည့်နေတာပေါ့ကွာကြည့်နေတာပေါ့ဆိုတော့ဒီမှာကဟိုတာတော့အပြင်ဒီကဒီမှာရောက်နေတဲ့ခြေတေးတွေကလည်းကျွန်တော်ဒီမှာဘလုံးလေးထောင်တာတော့ဒီမှာကြည့်နေတဲ့ကလေးကတော့များများရှိပါတယ်ဒါပေမဲ့တို့ကဘလို့ချင်းနဲ့ကြည့်မယ်တော့မသိဘူးပေါ့လေကျွန်တော်တော့သိအားသက်သက်နေကြတယ်များချင်းတော့ဟိုဒီပါကလေးတွေတော့များကြဟိုကြောင်းလာတဲ့ကလေးတွေရောဒီမှာကန်တဲ့လူတွေတော့များများရှိပါတယ်ဒီမှာလေကမ္ဘာ့ကွန်မြူနတီကဆိုတော့တို့ကြည့်ကြအောင်ပါကျွန်တော်လည်းအစ်မောင်ဘေးနူးချိန်ဆိုတော့နောက်တစ်ချက်ကအမေရိကန်မှာဘယ်လောက်သာကြာပြီဆိုတော့ဒီတော့ကိုရွေးတော့တော်တော်များများကြည့်ကြမှာဖြစ်ပါတယ
်အမေရိကန်မှာတော့နယူးယောက်နယူးဂျာစီပြင် LA San Francisco Seattle Boston Philadelphia Atlanta Miami Dallas Houston နဲ့ Kansas City စတဲ့မြို့ဆက်တစ်မြို့မှာကစားသွားမှာဖြစ်ပါတယ်မေဂါမာတော့1994ကမ္ဘာဖလား1996နဲ့2003အမျိုးသမီးကမ္ဘာဖလားစုစုပေါင်းကမ္ဘာဖလား3ချိန်ကစားခဲ့တာမှာ3ချိန်စလုံးကိုနိုင်ငံအနောက်ဘက်ချမ်းက LA မြို့မှာ final ပွဲတွေကျင်းပခဲ့တာဖြစ်ပြီးတော့အခုတစ်ချိန်ကြာမှအရှေ့ဘက်ချမ်းမှာပထမဆုံးချိန်ဖြစ်တဲ့ final ကိုကျင်းပခွင့်ရတာပါ Washington DC area မှာနေထိုင်တဲ့မြန်မာလေးစဉ်ဂိုးသမားဟောင်းကိုရင်ထွေးကတော့အခုလိုအမေရိကန်အရှေ့ဘက်ချမ်းက New York New Jersey မှာ final ကိုကစားဖို့ရွေးချယ်လိုက်တဲ့အတွက် စိတ်လုံးရှားမိတယ်လို့ပြောပါတယ
်ဒါတော့ကောင်းတာပေါ့ဗျာကျွန်တော်အဲ့သတင်းကြားတယ်ဆိုရဒီမှာဝါသနာတူသင်ငယ်ချင်းတွေရှိတယ်အားလုံးကဒီဘွဲတကူဘယ်မြို့မှာလုံမယ်ဘယ်နေရာမှာလုံမယ်ဆိုတာကိုကျွန်တော်တို့ကိုစုံစမ်းနေတဲ့ကတည်းကကိုတော့ဖီဘာထွက်လာပြီဆိုတော့ကျွန်တော်တို့ဒီဘွဲကြည့်ဖို့ပြည်သင်ငယ်ချင်းတွေဆိုပြီးတိုင်မီနေကြတယ်လက်မှတ်ကိုလည်းကျိုးဝင်မယ်ဒါမှပဲကျွန်တော်လက်မှတ်ကကနော်ဆို final တော့မှနေရောမှာလုံးမယ်လို့သိရတဲ့အတွက် final အတွက်ပါကြိုဝယ်တော့လုပ်ထားပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့ဒီလိုပွဲမျိုးကကြီးခဲ့တယ်လေးနှစ်တခါမှလုပ်တာ။ဆိုတော့ဒီလိုပွဲမျိုးကလုပ်တဲ့အခါမှာအရင်တော့ TV ဖန်သားဘောကကြည့်ရတယ်နော်။ခုတော့ကိုမျက်မြင်ကိုတွေ့ကြည့်ရမယ်ဆိုတော့ကျွန်တော်တို့အရင်ပဲစိတ်လူရှာပါတယ်ခင်ဗျာ။ဟိုအဓိကတော့ကျွန်တော် final ဝယ်လိကြည့်ရတာပေါ့
မက်လိုက်ဘောလုံးဝင်းကြီးဟာစုစုပေါင်းပရိသတ် 12,500 ဆံပြီး2016ခုနှစ်တုန်းကကိုဗာအမေရိကဖလာနှစ်တရာပြည့်ဖိုင်နယ်ကိုလည်းဒီကွင်းကြီးမှာကစားခဲ့တာဖြစ်ပါတယ်။ဆိုတော့2026ကမ္ဘာဖလာဖိုင်နယ်ကစားဖို့အတွက် MetLife ကွင်းကြီးကိုရွေးချယ်လိုက်တာမှန်ကန်တယ်လို့ပြောနိုင်မလား။ဒါနဲ့ပတ်သက်ပြီးတော့ဒီကွင်းကိုလူကိုယ်တိုင်သွားပြီးတော့ကြည့်ဘူးတဲ့ဘောလုံးပရိသတ်တို့ဖြစ်တဲ့ကိုပြည်သွင်းနိုင်ကိုမေးကြည့်တဲ့အခါမှာတော့
2026ကမ္ဘာဖလာပွဲအတွက်နယူးဂျာစီက MetLife ဘောလုံးကစားကွင်းကြီးကိုရွေးချယ်လိုက်တာဆိုလို့ချင်းရင်မှန်ကန်တဲ့အသင့်တော်တဲ့ရွေးချယ်မှုလို့ကျွန်တော်ကတော့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ MetLife ကစားကွင်းကြီးရဆိုလို့ရှိရင် American ဘောလုံးအဖွဲ့ချုပ် NFL ကစားကွင်းတွေထဲမှာအကြီးဆုံးကွင်းတစ်ကွင်းဖြစ်ပြီးတော့ပရိသတ် 12,500 ဆန့်တယ်လို့သိရပါတယ်။နောက်တစ်ခုကတော့ American နိုင်ငံရဲ့အဓိကမြို့ကြီးတစ်မြို့ဖြစ်တဲ့ New York မြို့နဲ့12မိုင်กว่าမှာရှိနေတာလည်းဖြစ်ပါတယ်။ဒီကွင်းကြီးတဲကို2023 July 22ရက်နေ့ကManchester United နဲ့ Arsenal တို့အရှင်ပြိုင်ကစားတဲ့ပွဲကိုသွားပြီးတော့ကြည့်ဘူးပါတယ်။အတော်လေးလိုက်တော်လေးအစဉ်ပြေတဲ့အနေထားမှာလည်းရှိပါတယ်။ကွင်းထဲမှာလည်းကြည့်ရတာအတော်လေးတက်တောင့်တက်တာအနေထားမှာရှိပါတယ်။ facility ပြည့်စုံတဲ့ကွင်းကြီးဖြစ်တဲ့အတွက်အခုလိုရွေးချယ်တာဟာဆိုလို့ရှိရင်ကောင်းမွန်တဲ့ရွေးချယ်မှုလို့ကျွန်တော်ကတော့ယူဆပါတယ်။အရင်ကဘာဖလာရီတုန်းကတော့အမေရိကရဲ့ West Coast မှာရှိတဲ့အဓိကမြို့ကြီးဖြစ်တဲ့ LA မှာလုပ်ခဲ့တယ်ပေါ့လေ။အခုဒီချိန်မှာတော့ဒီ East Coast မှာရှိတဲ့အဓိကမြို့ကြီးဖြစ်တဲ့နယူးယောက်မြို့ကြီးအနီးကကွင်းကိုရွေးချယ်တာဟာဒါအလှည့်ပေးတာမျှတတယ်လို့လည်းထင်ပါတယ
်။2026ကမ္ဘာဖလားဘောလုံးပွဲမှာတော့နိုင်ငံပေါင်း48နိုင်ငံပါဝင်ပြီးတော့အုပ်စုကို၄သင်းနဲ့အုပ်စု12စုခွဲပြီးတော့ကစားကြမှာဖြစ်ပါတယ်။ဒီလာမယ့်ကမ္ဘာဖလားမှာထူးခြားတာကတော့32သင်းရှုံးထွက်နဲ့16သင်းရှုံးထွက်ပွဲစဉ်တွေဆိုပြီးတော့ရှုံးထွက်အဆင့်ကို2ဆင့်ကစားမှာဖြစ်ပြီးတော့ final အထိဆိုရင်တော့စုစုပေါင်း10ပွဲအထိကစားမှာဖြစ်ပါတယ်။ပြီးခဲ့တဲ့2022ကမ္ဘာဖလားပွဲမှာတော့စုစုပေါင်း64ပွဲကစားခဲ့တာဖြစ်ပြီးလာမယ့်2026ကမ္ဘာဖလားမှာတော့အသင်းတွေတိုးသွားတဲ့အတွက်ပွဲစဉ်အရေအတွက်ကစုစုပေါင်း104ပွဲအထိရှိလာမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ဆက်ပေးခဲ့တော့ပါ VV season တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမနက်9:00နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့မနက်အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။view ကထုတ်လွှင့်တဲ့ season တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ထူးခြားသတင်းတွေပေးပို့လို့ရဲဆိုရင်တော်တာရှင်အနေနဲ့ view ရဲ့ email list ကို burmese@viewnews.com ကိုလိမ့်မှုပြီးတော့စာရေးသားပေးပို့နိုင်ကြသလို Facebook Messenger ကနေလည်းစာရေးသားဆက်သွယ်နိုင်ကြပါတယ်ခင်ဗျာ season တွေဆုံးသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်တော်ကပဲပြောပြပေးပါအောင်မယ်ခင်ဗျာနောက်2025ခုနှစ်နှစ်သစ်ကူမနက်စောစောမှာပဲရုရှားကယူကရိန်းနိုင်ငံမြို့တော် Kiev ကိုဒရုန်းတွေနဲ့ပစ်ခတ်တိုက်ခိုက်လို့လူ9ဦးသေဆုံးပြီးတော့6ဦးထပ်မင်းဒဏ်ရာရရှိခဲ့တယ်လို့ရက်ကွက်နှစ်ခုမှာအဆောက်အဦတချို့ထိခိုက်ပျက်စီးခဲ့တဲ့အကြောင်းယူကရိန်းအစိုးရတာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုအတွင်း Kiev မြို့တော်ကလူနေတိုက်ခန်းတစ်ခုစိတ်ပိုင်းတစ်ခုပျက်စီးခဲ့ပြီးတော့လူ9ဦးသေဆုံးခဲ့ပါတယ်အမေရိကန်ပြည်ထောင်စု Louisiana ပြည်နယ် New Orleans မြို့မှာနှစ်သစ်ကူနေ့ကလူအုပ်ထဲကိုထရက်ကားနဲ့ဝင်တိုက်ပြီးတနက်နေ့ပစ်ခတ်တိုက်ခိုက်လို့လူ10ယောက်သေဆုံးပြီးတော့35ယောက်ကျော်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ဟာအကြမ်းဖက်ဝါဒဆွဲနဲ့တိုက်ခိုက်မှုဟုတ်မဟုတ်စုံစမ်းစစ်ဆေးနေတယ်လို့ Federal ဆိုရစုံစမ်းစစ်ဆေးဘူရို FBI ကပြောပါတယ်။တိုက်ခိုက်သူအဖြစ်ယူဆတဲ့သူကတော့ရဲတွေကအပြန်အလှန်ပြစ်ခတ်ချိန်မှာတေဆုံးခဲ့ပါတယ်။ Ranger ဘီဘခါနဲ့မြမအေးဆိုင်ရာနိုင်ငံတကာအထူးညီလာခံတရက်ကျင်းပနိုင်မှုအတွက်လိုအပ်တဲ့ညှိနှိုင်းဆွေးနွေးမှုတွေနဲ့ဥဆောင်စီစဉ်တာတွေလုပ်သွားဖို့ကုလသမဂ္ဂဆိုင်ရာဖင်လန်နိုင်ငံတာမတ်ကြီးနဲ့မလေးရှားနိုင်ငံတာမတ်ကြီးတို့နှစ်ဦးကိုပူးတွဲတောင်းခံနေဖြစ်ခန့်လိုက်တဲ့အကြောင်းကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဖိုင်လီမွန်ယန်ကထုတ်ပြန်ပြောဆိုပါရယ်နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြပါ VW American Tan ရဲ့ January 2ရက်ဂျာတာဘရီနေမနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးကြပါဒီကနေ့မနက်အတွက်အစီအစဉ်တွေကိုလောက်နေပဲဆုံးသက်ပါစေခင်ဗျာဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရင်းမှုအဖြစ်တာဝန်ယူသူကကိုငင်းချန်းအေးဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ပါ ဖြေကိုအခုလိုကြည့်ရှုနားတော်တာဆင်ခဲ့ကြရတဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါခင်ဗျာကျွန်တော်စီသူဝါတော်တာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးတောက်ကပေါင်းကခင်ဝေးကြပြီးတော့ကျမ်းမာရှင်လန်းနိုင်ကြပါစေခင်ဗျာ